Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016ဇန်နဝါရီလ15ရက်တောက်ကြနေမနေ့ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူကြီးညာပေးမှာပါအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုတွားရောက်มาဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာခြားသပရင်းတွေကဘုံပေါက်ကွဲပြီးတနက်တင်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်လာလို့ IS စစ်တွေးကြွတွေကကြီးညာခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့မောင်းသူမဲ့အမေရိကန်တွေရဲ့ drone လေယာဉ်ကြောင့် ISစစ်တေးကထိတ်တန်းခေါင်းဆောင်တူတည်ဆုံသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမနန္ဒာရေ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော်ရရှင်နေနားဆင်ကြရမှာကနိုင်ငံတကာမြို့ကြီးတွေမှာ IS အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ CIA အကြီးအကဲက
Sometimes they tell you exactly what they're going to do. ISIS has told us they're going to attack us here.
အခုလိုပြောကြားချက်တွေနဲ့အတူအင်ဒိုနီးရှားနိုင်ငံမှာမနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အကျန်းဖက်ချင်းချောက်မှုဆိုင်ရာကျွမ်းကျင်သူတွေကဘလို့တုံးတက်ခဲ့ကြပါသလဲတခါအခုလိုအိမ်ကြီးချင်းနဲ့ဒေတာရင်းနိုင်ငံတွေအထိပါပြန့်နှံ့လာနေတဲ့အကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်တွေကိုကြိုတင်တားဆီးနိုင်ဖို့အတွက်မြန်မာနိုင်ငံမှာရောဘလောက်ထိပြင်ဆင်ထားပါပြီလဲဒီအကြောင်းတွေအပြင်အင်္ဂလိပ်သင်ကန်းစာစီစဉ်တဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာကြာသပတေးနေ့ကဘုံးဖောက်ခွဲပြီးတနက်နေ့ပြစ်ခတ်တိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်တာလို့ IS စစ်သွေးကြော်တွေကကြေညာပါတယ်ဒီတိုက်ခိုက်မှုကြောင့်တေဆွန်အသူ9ဦးရှိပြီးဒီထက်မှ5ဦးကဝင်ရောက်တိုက်ခိုက်သူတွေပါဂျကာတာမြို့လည်းအချက်ချကြတဲ့နေရာကနိုင်ငံခြားသားတွေနဲ့သူတို့ကိုအကာအကွယ်ပေးနေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့ MAC သတင်းဌာနကပြောပါတယ်။ဒဏ်ရာရသူ20လောက်ရှိပြီးဒီထက်မှနိုင်ငံခြားသားတွေပါဝင်ပါတယ်။အစောပိုင်းတော့ကအင်ဒိုနီးရှားအမျိုးသားရဲတပ်ဖွဲ့ပြောခွင့်ရ Anton Chalian ကအခုတိုက်ခိုက်မှုက IS အဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့တစ်ခုကနောက်ွယ်မှာရှိနေတာဖြစ်နိုင်တယ်လို့တိုက်ခိုက်သူတွေဟာလည်းပြင်သစ်နိုင်ငံ Paris မြို့မှာတိုက်ခိုက်မှုအတိုင်းအတုခိုးဖို့အတွက်စ조사ပုံရတယ်လို့ပြောပါတယ်။ဂျကာတာရဲချုပ်ကတော့အချက်တောင်အချက်ဒေတာက IS ခေါင်းဆောင်တွေအားလုံးဟာဒေတာခေါင်းဆောင်ဖြစ်ဖို့အတွက်အပြိုင်ကြိုးစားနေကြတာဖြစ်ပြီးဒီတိုက်ခိုက်မှုကိုအင်ဒိုနီးရှား IS တိုက်ခိုက်ရေးဌာနဘူဟမ်နီယမ်ကကြံစည်ခဲ့တာလို့သတင်းတောက်တွေကိုပြောပါတယ်။ဂျကာတာကအဆင့်မြင့်ကုန်တိုက်တွေဇင်ခန်ဟိုတယ်တွေတန်ယုံတွေနဲ့တခြားရုံးအဆောက်အဦတွေရှိရာနေရာမှာကျတဲ့ပရင်းနဲ့မနေ့ပိုင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တာပါ။ပထမပောက်ကွဲမှုနှစ်ခုဟာ Starbucks ဆိုင်ကားရတဲ့နေရာနဲ့ဆေးလိတောက်ခွင့်ပြုထားတဲ့နေရာတွေမှာဖြစ်ပွားခဲ့ပြီးတတိယပောက်ကွဲမှုကတော့ရဲစခန်းလေးတစ်ခုလုံးကိုတုံ့ခါသွားစေပါတယ်။ဒီနောက်မှာတော့အကျန်းဖက်တိုက်ခိုက်သူတွေနဲ့ရဲတပ်ဖွဲ့ကြားအပြန်အလှန်ပစ်ခတ်မှုတွေပြင်းထန်ဖြစ်ပွားခဲ့ပြီးမွန်းလွဲပိုင်းမှာအကျန်းဖက်သမား9ဦးစလုံးတေဆုံးပြီးတိုက်ခိုက်မှုအဆုံးသတ်ကြောင်းအာဏာပိုင်တွေကကြေညာခဲ့ပါတယ်။ကနေဒါနိုင်ငံသားတူနဲ့အင်ဒိုနီးရှားတူလည်းတေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။
တူရကီနိုင်ငံဟာလွန်ခဲ့တဲ့နှစ်ကအစ္စတန်ဘူလ်မြို့မှာဖြစ်ပွားခဲ့ပြီးဂျာမန်ကဘာလက်ခီးသွား10ဦးသေဆုံးစေခဲ့တဲ့အသေခံဘုံးခွဲတိုက်ခိုက်မှုတွေလက်တုံပြန်တဲ့အနေနဲ့အီရန်နဲ့ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြော200ကိုတုတ်တင်ရှင်းလင်းခဲ့တဲ့အကြောင်းကြာသာပတေးနေ့ကထုတ်ပြန်လိုက်ပါတယ်။တူရကီတပ်ဖွဲ့ဝင်တွေဟာဆီးရီးယားနဲ့နယ်စပ်တစ်လျှောက်နဲ့အီရန်မြောက်ပိုင်းကတူရကီတပ်စခန်းတစ်ခုအနီးမှာရှိတဲ့ IS အဖွဲ့ရဲ့ပြင်းထန်900ကိုအမြောက်တေတင့်ကားတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းဝန်ကြီးချုပ်အာမတ်ဒါဗိုတာဂလူကပြောပါတယ်ဒီတုံးလက်တုံပြန်တိုက်ခိုက်မှုတွေကိုပြီးခဲ့တဲ့48နာရီအတွင်းမှာပြုလုပ်ခဲ့တာလို့လည်းသူကပြောပါတယ်တူရကီနိုင်ငံအနေနဲ့လိုအပ်ရင်သဘုံအဖွဲ့တွေကိုတိုက်ခိုက်ရမှာလေကြောင်းတိုက်ခိုက်မှုတွေပြုလုပ်သွားမှာဖြစ်ပြီး IS သွေးကြော်တွေနေဆက်ဒေတာကဆုတ်ခွာသွားတဲ့အထိမဆုံးမနစ်ဆက်လက်တိုက်ခိုက်သွားမယ်လို့ဝန်ကြီးချုပ်ဒါဗိုတာဂလူကအန်ကာရာမြို့မှာကျင်းပတဲ့တူရကီတန်အမတ်များညီလာခံမှာပြောကြားခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့နိုဝင်ဘာလကရုရှားတိုက်ဂျက်တိုက်လေယာဉ်တစ်စီးကိုတူရကီလေယာဉ်မှူးတအုပ်ကပစ်ချခဲ့တဲ့ဖြစ်ရပ်ဖြစ်ပွားခဲ့တဲ့အတွက်တူရကီရဲ့ရေလေယာဉ်တွေဟာဆီးရီးယားရဲ့လေကြောင်းပိုင်နက်ထဲကိုဝင်ရောက်မှာတော့မဟုတ်ဘူးလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအာနာပိုင်နေအနေနဲ့အသေခံဘုံခွဲမှုနဲ့ဆက်ဆက်မှုရှိတယ်လို့တန်တရားရှိခံရသူ9ဦးကိုဖမ်းဆီးထားပြီးဒီထဲက9ဦးဟာရုရှားနိုင်ငံသားတွေဖြစ်တယ်လို့တူရကီပြည်ထရေးဝန်ကြီးအဖန်အလာကပြောသွားပါတယ်။ဒီဘုံခွဲတိုက်ခိုက်မှုမှာလူ10ဦးသေဆုံးခဲ့ပြီးအခြား15ဦးဒဏ်ရာရရှိသွားတဲ့အနေနဲ့အများစုဟာဂျာမန်လူမျိုးတွေဖြစ်ပါတယ်။
အမေရိကန်တွေရဲ့မောင်းသူမဲ့ drone ရင်နဲ့ချက်တရင်းတွေတိုက်ခိုက်မှုကြောင့် အာဖဂန်နစ္စတန်မှာအရှေ့ပိုင်းဒေသက IS သေချော်ရဲ့ထိတ်တန့်ခေါင်းဆောင်ဟာတခြားသဘုံအနည်းဆုံး၁၁ဦးနဲ့အတူတေဆုံးသွားတယ်လို့ဆိုပါတယ်။ဒုံးကျည်နဲ့ပြက်ခတ်မှုကိုတည်ငြိမ်မှုမရှိတဲ့ဝေးလံခေါင်းဖျားဒေသအနန်ဂဟခရင်တဲကအချင်းရက်မှာလုခဲ့တာပါ။အဲ့ဒီဒေသမှာ IS တွေကသူတို့ရဲ့ဌာနချုပ်ထားမယ်လို့ယုံကြည်ရပါတယ်။အဲ့ဒီဒေသမှာချက်သပရင်းနဲ့လေကြောင်းတိုက်ခတ်မှုလုခဲ့ကြအောင်အာဖဂန်မျိုးရောဂဘူးကအမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာသူတွေထဲမှာ IS ဒေသခေါင်းဆောင်ဟာဖစ်ဆိုင်ခန်တေဆုံးမှုရှိမရှိအတိမပြုနိုင်သေးဘူးလို့ဆိုပါတယ်။နန်ဂါဟာခန်အုပ်ချုပ်ရေးမှူးပြောခွင့်ရကတော့တေဆုံးသူဟာကိုရာဆန်ဒေတာရဲ့ IS ခေါင်းဆောင်တဦးဖြစ်တဲ့သူ့လူတွေဖြစ်ကြောင်းတေဝန်ပြောပါတယ်။အမေရိကန်တွေရဲ့ drone ရင်နဲ့ဒုံးကျည်တိုက်ခိုက်မှုတွေစိတ်လာတာနဲ့မြန်နန်ဂါဟာခန်က IS တွေအခြေစိုက်စခန်းမှာအသေးပြောက်တွေများလာတာပါ။ IS အဖွဲ့ကတော့ချက်တပရင်းနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာချက်ချင်းတုံ့ပြန်တာမျိုးမလုပ်သေးပါဘူး။
ကုလသမဂ္ဂကနေဒီတစ်ပတ်ထုတ်ပြန်လိုက်တဲ့လေးလာတွေ့ရှိချက်တစ်ခုအရ2015ခုနှစ်မှာလွန်ခဲ့တဲ့15နှစ်တွင်းပြည်ပနိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူအရေအတွက်244သန်းအထိရောက်ရှိလာခဲ့ပြီး41ရာခိုင်နှုန်းတိုးတက်လာခဲ့တယ်လို့ဆိုပါရယ်ဒီထဲကသန်း20လောက်ဟာဒုက္ခသည်တွေဖြစ်ပါတယ်ကုလသမဂ္ဂဟာ2016ခုနှစ်ရဲ့ရွှေ့ပြောင်းနေထိုင်မှုကိစ္စကိုကင်တွယ်ဖို့အစည်းအဝေးတွေတစ်ခုပြီးတစ်ခုကျင်းပသွားဖို့စီစဉ်နေပြီးဒီထဲကမတ်လ30ရက်ဂျနီဗာမြို့မှာကျင်းပမယ့်အစည်းအဝေးကတော့ပြည်တွင်းစစ်ကနေထွက်ပြေးလာကြတဲ့ဆီးရီးယားနိုင်ငံသားတွေကိုလက်ခံပြီးနေရာချထားဖို့ဂရီကွေပြူကြဖို့ကမ္ဘာနိုင်ငံတွေကိုဖိတ်ကြားပြီးအစည်းအဝေးပြုလုပ်မှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံသားတွေကိုဒုက္ခအကျက်တဲဟာတကမ္ဘာလုံးရဲ့အာရုံစိုက်မှုကိုခံနေရပြီးမယ်ဒါဟာနိုင်ငံတကာမှာဖြစ်ပွားနေတဲ့ရွှေ့ပြောင်းနေထိုင်မှုအများပြားတွေကရေတစက်လောက်ပဲရှိတာပါလို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ
်။ UAV ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုသွားရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကကြက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Deputy Secretary of State Antony Blinken will travel later this week to Japan, to Burma, to South Korea.
ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာဂျပန်၊မြန်မာ၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုသွားရောက်ပြီးတော့ဒေသတွင်းအမေရိကန်ရဲ့မဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံကိုရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူအပြောင်းအခြေအနေတွေကိုကိုယ်တိုင်မြင်တွေ့နိုင်ဖို့တောင်းအောင်ဖြစ်ပါတယ
်။ဒီခီးစင်ဟာ Mr. Blinken ရဲ့ဒုတိယချင်းမြောက်မြန်မာနိုင်ငံခီးစင်ဖြစ်ပြီးဒီခီးစင်အတွင်း Mr. Blinken ဟာမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းလာရဲ့အတွက်အဓိကကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့အရာရှိတွေနဲ့နေပြည်တော်မှာတွေ့ဆုံမယ်လို့လည်းပြောပါတယ်။ Mr. Blinken ဟာနေပြည်တော်ကို January လ16ရက်နေ့18ရက်နေ့တွင်တောရဆင်အတွင်းအစိုးရခေါင်းဆောင်တွေနဲ့ဒေါန်ဆန်းစုကြည်တို့ကိုတွေ့ဆုံပြီးရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့မြန်မာဒီမိုကရေစီပြောင်းလဲမှာအမေရိကန်အစိုးရရဲ့ပံ့ပိုးပေးမယ်လို့ကတိပေးထားတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကပြန်လည်ပြီးမထွက်ခွာခင်နေပြည်တော်ကကမ်ပင်စကီဟိုတယ်မှာ January 16ရက်တနင်္လာနေ့မှာသတင်းစာရှင်းလင်းပွဲလုပ်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒီမိုကရေစီလူခွင့်ရေးနဲ့အလုသမားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတောင်းမာလီနော့စကီကလည်း January 18ရက်နေ့ကနေ19ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီး Mr. Blinken နဲ့အတူနေပြည်တော်မှာမြန်မာဆိုးအခေါင်းဆောင်တွေနဲ့တွေ့ဆုံမှာပါ။ဒါ့အပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Malinowski ဟာရန်ကုန်ကိုပါသွားရောက်မှာဖြစ်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူခွင့်ရင်းနဲ့အုပ်ချုပ်မှုဆိုင်ရာခြေပြန့်တဲ့ပြဿနာတွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒီထဲမှာလက်ရှိဒီမိုကရေစီအပြောင်းလဲအမျိုးသားပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်ရဲ့အခြေအနေတွေပါဝင်ပါတယ်။ Mr. Malinowski ဟာမြန်မာလုပ်ငန်းရှင်တွေသတင်းသမားတွေနဲ့ကျောင်းသားတွေပါဝင်တဲ့လူမှုဆွေးနွေးပွဲတစ်ရက်ကိုလည်းလက်ခံပြီးကျင်းပပေးမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံအစိုးရဟာထိခိုက်လွယ်တဲ့အခြေအနေရှိနေတဲ့ပါကစ္စတန်နဲ့နှစ်နိုင်ငံနယ်စပ်ဒေသအနီးကအိန္ဒိယလေတပ်စခန်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရမှာကူညီဖို့အတွက်ပါကစ္စတန်ဘက်ကအထူးအဖွဲ့အဖွဲ့စစ်လွတ်ဖို့ကမ်းလှမ်းချက်ကိုကြိုဆိုလိုက်ပါတယ်။နယူးဒေလီမြို့တော်ကပြည်ပရေးရာဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဗီကတ်စ်ဆွာရပ်ကပါကစ္စတန်အနေနဲ့ပိတ်ပင်ထားတဲ့စစ်သွေးကြအဖွဲ့တစ်ဖွဲ့ကအဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာအပါအဝင်အရေးယူဆောင်ရွက်မှုတွေပြုလုပ်ပေးခဲ့ပြီးအခုလိုစုံစမ်းစစ်ဆေးရေးအတွက်ကူညီတာဟာအရေးကြီးတဲ့ပထမခြေလှမ်းတစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။အိ အိန္ဒိယဟာလေဒက်စခန်းတိုက်ခိုက်မှုပြုလုပ်ဖို့စီစဉ်ညွှန်သားညွှန်ကြားနေသူတွေရဲ့ဖုန်းနံပါတ်တွေအပါအဝင်ဒီတိုက်ခိုက်မှုနဲ့ဆိုင်တဲ့အချက်အလက်တွေကိုပါကစ္စတန်ကိုမျှဝေခဲ့တယ်လို့အိန္ဒိယနိုင်ငံကပြောပါတယ်။ပါကစ္စတန်ဟာဂျရစ်အီမိုဟာမက်လို့ခေါ်တဲ့စစ်သွေးကြောအဖွဲ့ကိုတားမြစ်ပိတ်ပင်ထားပြီးအိန္ဒိယလေဒက်စခန်းတိုက်ခိုက်ခံရတာဖြစ်ပွားခဲ့တဲ့အတွက်အိန္ဒိယကဒီအဖွဲ့ကိုအပြစ်တင်ခဲ့ပြီးတဲ့နောက်အဖွဲ့ဝင်အများပြားကိုပါကစ္စတန်ဘက်ကဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ2ရက်နေ့ကပါကစ္စတန်နယ်စပ်ကနေကီလိုမီတာ90กว่ามาရှိတဲ့အိန္ဒိယရဲ့ပတ်တန်ကော့လေတဲ့အခြေစိုက်စခန်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အိန္ဒိယစစ်သား2ဦးသေဆုံးခဲ့တာဖြစ်ပါတယ
်။ဆော်ဒီအာရေဗျနိုင်ငံကအီရတ်မြို့တော်မှာလွန်ခဲ့တဲ့နှစ်ပေါင်း25နှစ်တုန်းကသူတို့ပိတ်ပစ်ခဲ့တဲ့ဆော်ဒီအာရေဗျတန်ရုံကိုပြန်လည်ပြီးဖွင့်လှစ်လိုက်ပါပြီ။အီရတ်နိုင်ငံခြားရေးဝန်ကြီးအီဘရာဟင်အယ်ဂျာဖာရီကဆော်ဒီတန်မတ်တဲ့တမဲအယ်ရှာဘန်ရဲ့တန်မတ်ခန့်အစွာကိုလက်ခံခဲ့ပါတယ်။တန်တမန်တွေဟာနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်မှုလွှာကြောင်းဆွေးနွေးခဲ့ကြတယ်လို့အီရတ်အရာရှိတွေကချက်သပရီနေမှာပြောပါတယ်။အီရတ်ကအာနာရှင်ဆဒမ်ဟူစိန်ကူဝိတ်ကိုကျူးကျော်ဝင်ရောက်ခဲ့တဲ့နောက်ပိုင်း1990မှာဆော်ဒီအာရေဗျနိုင်ငံကဘက်တက်ကတန်ယုံကိုပိတ်ပစ်ခဲ့ပြီးတန်တမန်အဆက်အသွယ်ကိုလည်းဖျက်တောက်ပစ်ခဲ့တာပါ။အခုလိုတန်ယုံပြန်ပြီးဖွင့်လှစ်ခဲ့တာဟာအီရတ်နဲ့ဆော်ဒီအာရေဗျနှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့လာတဲ့လက္ခဏာကိုပြပါတယ်။ဆူနီမွတ်စလင်တွေအုပ်ချုပ်တဲ့ဆော်ဒီအာရေဗျနိုင်ငံဟာ2014ဩဂုတ်လမှာအီရတ်ဝန်ကြီးချုပ်ဟာဒီအယ်အဘာဒီအာနာရလာခဲ့တဲ့ငါစားပြီးအီရတ်နဲ့တင်းမာမှုတွေကျော်ပါလာတာဖြစ်ပါတယ်။သူရင်ဝန်ကြီးချုပ်နာရီအယ်မာလီကီကတော့ဆော်ဒီနဲ့ကာတာတို့ဟာ IS တွေကိုငွေကြေးထောက်ပံ့နေတယ်လို့ဆက်ဆွဲခဲ့ပေမဲ့နှစ်နိုင်ငံစကန်စလုံးကတော့ညှင်းဆိုပါတယ်။ကာတာကလည်းသူတို့ရဲ့နှစ်ပေါင်းအစိတ်လောက်ပိတ်ထားတဲ့တန်ယုံကိုအီရတ်မှာလအတော်ကြာခဲ့ကပြန်ပြီးဖွင့်လှစ်ခဲ့တာပါ။
နိုင်ငံတကာအားကစားအဖွဲ့ချုပ်များအဖွဲ့ IAAF ကအကြီးအကဲတာဝန်ရှိသူတွေဟာပြည်ခုံပြည်ပြိုင်ပွဲတွေမှာတားမြစ်ဆေးသုံးဆွဲတဲ့ကိစ္စတွေကိုကောင်းစွာသိရှိထားကြပြီးအကြမ်းပြတ်ချစားမှုတွေထဲမှာကိုယ်တိုင်ပါဝင်ပတ်သက်မှုရှိတယ်လို့ကမ္ဘာတားမြစ်ဆေးစန့်ကျင်ရေးအေဂျင်စီကထုတ်ပြန်လိုက်တဲ့အစီရင်ခံစာဆောင်မှာဖော်ပြထားပါတယ်။ကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့စာမျက်နှာ89မျက်နှာရှိတဲ့အစီရင်ခံစာထဲမှာအဖွဲ့ထဲမှာဖုံးကွယ်ထားနေတဲ့အကြမ်းပြတ်ချစားမှုတွေကိုအသေးစိတ်ဖော်ပြထားပါတယ်။ပြည်ခုံပြည်အားကစားပွဲတွေကိုစီစဉ်တဲ့ထိပ်ပိုင်းတာဝန်ရှိသူတွေဟာတားမြစ်ဆေးသုံးတဲ့အားကစားသမားတွေကိုချင်းချောက်ငွေညှစ်ခဲ့ပြီးသူတို့ကိုအချိန်မီစီကတ်နဲ့အညီဆောင်ရွက်ဖို့ပြက်ကော့ခဲ့တယ်လို့လည်းအစင်ကန်သာမှာဖော်ပြထားပါဗျ။အဖွဲ့ရဲ့ဥက္ကဋ္ဌအောင်လမိုင်းဒက်ဆိုတဲ့ပုဂ္ဂိုလ်ဟာဆိုရင်လိန်လယ်မှုနဲ့လက်စားမှုတွေအတွက်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကအလို့ရှိနေပြီး IAAF အဖွဲ့ဟာလိန်ညာမှုနဲ့အားကစားသမားတွေကိုချင်းချောက်ငွေညစ်တာတွေကိုလက်ခံထားခဲ့တယ်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးသူ Dit Pound ဆိုသူကပြောဆိုတဲ့အကြောင်းအစင်ကန်သာမှာဖော်ပြထားပါဗ
ျ။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့နိုင်ငံတကာကဖြစ်ရပ်တွေကိုပြောပြပါမယ်ရှင်။အဲစစ်သွေးကြွအဖွဲ့ကအဓိကမျိုးကြီးတွေမှာရှိတဲ့ပြစ်မှတ်ပေါင်းစုံကိုတိုက်ခိုက်မယ်ဆိုတော့သူတို့ရဲ့စကားအတိုင်းဒီတစ်ပတ်ကောင်းကောင်းကြီးလှုပ်ဆောင်ခဲ့ပါတယ်။ဒါကြောင့်ကမ္ဘာတဝန်းနိုင်ငံရေးခေါင်းဆောင်တွေကနေအစွန်းရောက်တွေကိုနှိမ်နှင်းမယ်လို့ကတိပြုခဲ့တဲ့အကြောင်း VOA သတင်းတောက် Linda Ring ကသတင်းပေးပို့ခဲ့ပါတယ်ရှင်။တိုက်ခိုက်ခံရတဲ့ပြစ်မှတ်တွေကနေ့စဉ်သွားလာလှုပ်ရှားနေကြတဲ့တာမန်ပြည်သူတွေဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်က Starbucks Coffee ဆိုင်တစ်ခုမှာ Coffee ဝယ်တောက်ကြသူတွေပြီးတော့ Lucy ကားတဲ့ဘက်တမောကဈေးဝယ်ထွက်လာကြသူတွေဖြစ်ပါတယ်
မဟာဆေနလနာစ်မူဆလဟာ
All of a sudden gunmen walked in shouting Allahu Akbar
ရုတ်တရက်ဆိုသလိုတနက်သမားတယောက်ကအလာဟုအက်ဘာလို့အော်ဟစ်ဝင်ရောက်လာပြီးတော့စတင်ပြက်ခတ်ခဲ့တာဖြစ်ပါတယ်ကျွန်တော်အိမ်ကြီးချင်းတယောက်သေဆုံးသွားပါတယ်လို့သူကပြောသွားခဲ့တာပါတူရကီနိုင်ငံအစ္စတန်ဘူမြို့ရဲ့တမိုင်းဝင်ရက်ွက်တစ်ခုကိုလှည့်လည်ကြည့်ရှုနေတဲ့ခီးသွားတွေကတော့အခုလိုပြောခဲ့ပါတယ
်büyük bir patlama oldu. O patlama anında ben şoka girdim.
We heard a really big explosion.
ပြင်းထန်တဲ့ပေါက်ကွဲသံတစ်ခုကြားရပါတယ်။ကျွန်တော်လည်းရုတ်တရက်ကြောင်သွားပါတယ်။ဘာဖြစ်နေလဲဆိုတာနားမလည်နိုင်ပါဘူး။ကျွန်တော်တို့ကိုယ်ပေါ်မှာသွေးစအသားစတွေလာဆင်ပါတယ်။အနည်းဆုံးလူ6ယောက်9ယောက်လဲကျတေဆုံးနေတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရတယ်လို့သူကပြောခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီဂျာလာလာဘတ်ကပါကစ္စတန်ကောင်စစ်ဝင်ရုံးကဝန်ထမ်းတွေကတစုံတရာတွေ့ရှိခဲ့ပေမဲ့လုပ်ငန်းတွေကတော့ပုံမှန်လည်ပတ်နေတာပါလူဒါဇင်ပေါင်းများစွာတေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုတွေအားလုံးဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကပြောဆိုပါတယ်နိုင်ငံတော်တော်များများကနိုင်ငံရေးခေါင်းဆောင်တွေကလည်းအစွန်းရောက်တွေကိုရက်တန့်ပြစ်ရမယ်ဒါပေမဲ့
ပြည်သူလူထုတွေအနေနဲ့ကိုယ့်အလုပ်ကိုပုံမှန်အတိုင်းဆက်လက်လုပ်ဆောင်နေဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။အင်္ဂါနေ့ညကအမေရိကန်လွှတ်တော်နှစ်ရက်ရှိမှာလူထုကိုပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာလည်းအမေရိကန်သမ္မတဘရက်အိုဘားမားကအစိုးရသမားတွေရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုထည့်သွင်းပြောကြားခဲ့ပါတယ်
။ Over the top claims that this is World War III just play into their hands.
ဒါဟာသူတို့စိတ်တိုင်းကျဆင်နွှဲကျင်နေတဲ့တတိယကဘာစစ်ဖြစ်ပါတယ်။ပစ်ကတ်ကားတွေ၊ထရက်ကားကြီးတွေပေါ်မှာတိုက်ခိုက်ရေးသမားတွေအများကြီးတင်ဆောင်ပြီးလူတွေအိမ်ခန်းတွေကိုတိုက်ခိုက်ဖို့ကြံစီတယ်။ဒါဟာအရက်သားတွေအတွက်ကြီးမားတဲ့အန္တရာယ်တွေဖြစ်ပါတယ်။သူတို့ကိုရပ်တန့်ပြရမယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံတည်ရှိမှုကိုသူတို့တွေကချင်းချောက်နိုင်မှာမဟုတ်ပါဘူး။
ဒါပေမဲ့လည်းတခြားလူညွန့်ရေးဆိုင်ရာကြွန့်ကျင်သူတွေကတော့တကယ်ကိုအန္တရာယ်များလာနေပြီလို့ဆိုပါတယ်။အမေရိကန်ထောက်လှမ်းရေးအဖွဲ့ CIA အကြီးအကဲကလည်း
One of the things I learned in 33 years in the CIA is sometimes
CIA မှာနှစ်ပေါင်း33နှစ်ကာလအတွင်းကျွန်တော်သဘောပေါက်လာတဲ့အချက်တစ်ခုကတော့ခင်ဗျားတို့ရဲ့ဆန့်ကျင်ဘက်ရန်သူတွေဘာပြောနေတယ်လဲဆိုတာကိုနားထောင်ဖို့စိတ်အရေးကြီးတယ်ဆိုတဲ့အချက်ပါပဲ။တခါတခါသူတို့ဟာဘာလုပ်တော့မယ်ဆိုတာကိုအတိအကျပြောနေတာဖြစ်ပါတယ်။ IS ကကျွန်တော်တို့ကိုဒီနေရာမှာတိုက်ခတ်မယ်ဆိုတာသူတို့အတိအကျပြောခဲ့ပါတယ်။
ဒါပေမဲ့လည်းနိုင်ငံရခြားမြေပေါ်မှာ IS တွေရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ခေါင်းဆောင်တွေကဆွေးနွေးပြောဆိုနေတဲ့အချိန်မှာ IS တွေသိမ်းပိုက်ထားတဲ့နေမြေကနေလွတ်အောင်ရုန်းကန်ထွက်ပြေးလာကြတဲ့ Iraq မိသားစုကတော့အခုလိုပြောပါတယ
်
IS အကြမ်းဖက်တွေစောင့်ကျဉ်လာတဲ့တရားမမျှတမှုကိုကျမတို့ရှောင်ပြေးလာတာဖြစ်ပါတယ်ကျမတို့ဘဝတည်နေရတာနဲ့ဘာမှမထူပါဘူးစားစရာလည်းဘာမှမကျန်တော့ဘူးလောင်စာတွေဓာတ်ဆီတွေလည်းဘာမှမရှိတော့ဘူးလို့သူကပြောသွားခဲ့တာပါဒီတနေရာတွေကနေထွက်ပြေးလာကြတဲ့မိသားစုဥယျာဉ်2000ကျော်ရှိတယ်လို့အီရတ်အာနာပိုင်တွေကပြောဆိုပါတယ်တော်တော်များများကလည်းလုံခြုံစိတ်ချရတဲ့နေရာကိုမရောက်ခင်မှာပဲခက်ခဲလာတဲ့တောတောင်ခရီးလမ်းကျက်မှာတေဆုံးနေကြရတာလည်းဖြစ်ပါလိမ့်ရှင်တစ်ဆက်တည်းမှာပဲဒီဂျာတာပရီနေ့မနေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဘုံခွဲပစ်ခတ်တိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့ကပြောဆိုပါတယ်။ဒီတိုက်ခိုက်မှုဟာ2009ဇူလိုင်လကဒီဟိုတယ်နှစ်ခုကိုတိုက်ခိုက်ခဲ့ခြင်းကစလို့ပထမဦးဆုံးအကြိမ်အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပါတယ်။ Australia အမျိုးသားတက္ကသိုလ်ကအင်ဒိုနီးရှားနဲ့အကြမ်းဖက်ချင်းချောက်မှုဆိုင်ရာကျွမ်းကျင်သူပါမောက်ခ Greg Philly ကို VOA အင်္ဂလိပ်ပိုင်းအစီအစဉ်က Victor PT ကမေးမြန်းတာမှာဥကြော်စံသားတင်ပြပေးပါမယ်2014နှစ်လပိုင်းကစပြီးတော့အင်ဒိုနီးရှားမှာအကြမ်းဖက်ချင်းချောက်မှုတွေမြင့်တက်လာခဲ့တယ်လို့ Grab Philly ကအခုလိုစပြီးတော့ဖြေခဲ့ပါတယ
် From that point in time we've seen the alert levels increase so the Indonesian government banned ISIS in August 2014
အဲ့ဒီအချိန်ကစပြီးတော့ပုံသတိထားလာပါတယ်2014ခုနှစ်ဩဂုတ်လမှာ ISIS ကိုအင်ဒိုနီးရှားဆိုရကပိတ်ပင်ခဲ့ပါတယ်ပြည်ကနေတွေအတွင်းအင်ဒိုနီးရှားကလူတွေစီးရီးယားနဲ့အီရတ်ကိုသွားတာပို့ပြီးတော့များလာခဲ့ပါတယ်ပြီးတော့ ISIS တွေရဲ့ဝါရဖြတ်မှုတွေလည်းအင်ဒိုနီးရှားကလူတွေစီကိုပို့ပြီးတော့စိတ်ဝင်လာနေပါတယ်ဒါကြောင့်လည်းအရက်သားတွေအတွက်စိုးရင်စရာတွေပုံများလာတယ်လို့ရဲတွေကပြောနေကြတာပါဒါပေမဲ့အင်ဒိုနီးရှားကိုအကြမ်းဖက်ဖို့ချင်းချောက်နေတာ IS အဖွဲ့တခုရဲ့မဟုတ်ပါဘူးနော
် No indeed it's not it's a very increasingly complex scene in Indonesia the jihadist community is complex
mobile ဒါသိရှုပ်ထွေးတဲ့ကိစ္စပါဂျီဟတ်ဒစ်အတိုင်းဝိုင်းကလည်းရှုပ်ထွေးပြီးတော့စိတ်စိတ်မောမောကွဲနေပါလေ ISIS လို့ခေါ်နေတဲ့အဖွဲ့တွေလည်းအများကြီးပါအ ਨੇ ဆုံးအဖွဲ့အစည်းတရာစင်လောက်ကသူတို့ကိုသူတို့ ISIS လို့ဆိုနေကြပါလေဒါပေမဲ့သူတို့တဲကအများစုကတော့ ISIS ပုံစံအတိုင်းအတိအကျလှုပ်ရှားနေကြတာမဟုတ်ပါဘူးသူတို့ဟာသူတို့ ISIS ကိုတည်ဆောက်ခံကြရတဲ့ဆိုရင်မဲ့စီးရီးယားမှာရှိတဲ့ ISIS ဘဝရဲ့ထိန်းချုပ်မှုအောက်မှာမဟုတ်ကြပါဘူးဒီလို ISIS လိုလားတဲ့အဖွဲ့တွေအပြင် Al Qaeda ကိုတည်ဆောက်ခံတဲ့ ဂျီဟတ်ဒစ်အဖွဲ့တွေလည်းအများကြီးရှိပါသေးတယ်ဒါရီဒီမို့ပါဘူးဘယ်သူမှသိစမှာမကံပဲအင်ဒိုနီးရှားအစ္စလာမစ်နိုင်ငံထူထောင်မှုရည်ရွယ်တဲ့အဖွဲ့တွေလည်းရှိနေပါလေစီးရီးယားတို့အီရတ်တို့က ISIS တွေရဲ့အစ္စလာမစ်နိုင်ငံတွေဆိုတာနဲ့ဘာမှဆက်ဆက်မှုမရှိကြပါဘူးအင်ဒိုနီးရှားဟာကမ္ဘာပေါ်မှာမွတ်စလင်ဥယျာဉ်အများဆုံးနိုင်ငံဖြစ်ပါတယ် IS တပ်ဖွဲ့တွေမှာနိုင်ငံတော်ကဝင်ရောက်လာရသူတွေအထက်မှာအင်ဒိုနီးရှားကအများဆုံးပဲလို့လည်းတချို့ကဆိုကြပါတယ်ဆိုတော့အင်ဒိုနီးရှားဟာ IS တွေတသက်သက်စုဆောင်းလို့ရနိုင်တဲ့အဓိကနေရာကြီးဖြစ်နေတာပေါ့ခင်ဗျာ
In fact, the number of Indonesians, the number of Southeast Asians, for that matter, who have joined ISIS is relatively low.
The ISIS is doing a bubong jarre thema. Shidong Asia luri, Indonesia luri, doli ne baare. Aku ISIS doi sima, nenge ya cha la bubong du bong, na taong ngara ngani, tong tong lao si me lu kamen ja baare. Ari thema Indonesia ga tong ala bwe ba baare. မိသားစုတွေတိုက်ခိုက်ရေးဘက်ကမဟုတ်တဲ့သူတွေကိုပြောတာပါဒါကိုကြည့်ရင်ရှာခိုင်းလို့နည်းနည်းလေးပဲဆိုတာတွေးရပါလိမ့်မယ်လူဦးရေနဲ့ပြောင်းပြတွေ့ရင်အင်ဒိုနီးရှားကအနည်းဆုံးမှာတူနီးရှားတွေနည်းပါတယ်ဘယ်လ်ဂျီယမ်တို့နယ်သာလန်တို့လိုဥရောပနိုင်ငံတွေတက်တောင်နည်းပါတယ်ဒီဥရောပကလာရောက်ပူပေါင်းတဲ့သူတွေက5ဆ6ဆပိုနေပါတယ်အဟောစရာပါပဲ
ဒါကတော့ပမောက်ခဂရက်ဖီလီနဲ့ VOA အင်္ဂလိပ်ပိုင်းအစီအစဉ်မေမြန်ကန်ကိုဦးကျော်စံသားတင်ပြခဲ့တာဖြစ်ပါတယ်ရှင်အရင်တော့ဆိုရင်ကျန်းဖက်သမားတွေဟာရဲတွေကိုပြစ်မှတ်ထားခဲ့ကြပေမဲ့ဒီတိုက်ခိုက်မှုမှာတော့ကျန်တဲ့လူတွေကိုပါကြောက်ရွံ့အောင်လုပ်ဖို့ရည်ရွယ်လာဟန်တူတယ်လို့ပမောက်ခဂရက်ဖီလီကဆိုပါတယ်Detachment 88လို့သိကြတဲ့အင်ဒိုနီးရှားအကြမ်းဖက်မှုတံပြန်ရေးရဲတပ်ဖွဲ့ဟာအထူးလေ့ကျင့်ထားတဲ့တပ်ဖွဲ့ဖြစ်ပြီးတော့အကြမ်းဖက်အစီအစဉ်တွေကိုအအောင်မြင်မြင်ကြိုတင်တားဆီးနိုင်ခဲ့တယ်လို့တန်တရာရှိတဲ့အကြမ်းဖက်သမားတွေကိုဖမ်းဆီးပြီးရုံးတင်စစ်ဆေးနိုင်ခဲ့ကြတယ်လို့လည်းဆိုပါတယ်ရှင်အခုလိုအိမ်နီးချင်းတဲ့ဒေတာရင်းနိုင်ငံတွေအထိပါပြန့်နှံ့လာနေတဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုကာကွယ်ဖို့မြန်မာနိုင်ငံမှာဘယ်လောက်ထိပြင်ဆင်ထားတယ်လဲဆက်ပြီးကြည့်အောင်ပါအစိုးရအကြမ်းဖက်သမားတွေနိုင်ငံတွင်းကိုဝင်ရောက်လာပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေမလုံနိုင်အောင်လို့လုံခြုံရေးဆိုင်ရာစီမံချက်တွေချမှတ်ပြီးတော့ကာကွယ်ထားတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကပြောဆိုပါတယ်အကြမ်းဖက်လုပ်ငန်းစဉ်တိုက်ဖျက်ရေးအတွက်ငွေကြေးခွာချမှုပေါပောင်နိုင်ဖို့နိုင်ငံကိုနိုင်ငံနဲ့ချိတ်ဆက်ပြီးတော့လုတ်ကင်နေတယ်လို့လည်းပြည်ထရေးကဆိုပါတယ်လုံခြုံရေးလုပ်ငန်းတွေကိုထိရောက်စွာလှုပ်ဆောင်နေတယ်လို့ပြည်ထရေးကဆိုပေမဲ့လက်ရှိမှာတော့ပြည်သူလုံခြုံရေးကိုတာဝန်ယူနေတဲ့ရဲတပ်ဖွဲ့အပေါ်မှာဝေဖန်မှုတွေကလည်းရှိနေတာပါအကြောင်းစုံကိုရန်ကုန်ကနေ VOA သတင်းတောက်မမေခါကဆက်ပြီးတော့ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါကဘာတလောမှာအစိုးရအကြမ်းဖက်တိုက်ခိုက်ရေးသမားတွေကပြည်သူများစုဝေးရာနေရာတွေမှာအကြောင်းမဲ့ဝင်ရောက်တိုက်ခိုက်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေတေကျေပျက်စီးနေရတဲ့ဖြစ်ရပ်တွေပေါ်ပေါက်နေတာကြောင့်ကြိုတင်ကာကွယ်ရေးအစီအစဉ်တွေလှုပ်ဆောင်နေမှုအပေါ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်ကြီးကမေးမြန်းမှုကိုပြည်ထရေးဒုဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကခုလိုဖြေကြားခဲ့ပါတယ
်။ပေါ်ပေါက်ွယ်မှုဖြစ်ပေါ်ပါကဆောင်ရွက်မဲ့အစီအမံချက်ဒါတို့လည်းနဲ့ပြတိုက်ခိုက်မှုဖြစ်ပေါ်လာပါကဆောင်ရွက်မဲ့အစီအမံချက်လည်းနဲ့ကန်ဆွဲလဲပြစ်ခတ်မှုဖြစ်ပေါ်ကပါဆောင်ရွက်မဲ့အစီအမံချက်တစားကဖားစီခံရမှုဖြစ်ပေါ်ပါကဆောင်ရွက်မဲ့အစီအမံချက်နဲ့လူမှုအမြောင်များထိခိုက်ဒဏ်ရာမှုရရှိပါကဖြစ်ပေါ်ပါကဆောင်ရွက်မဲ့အစီအမံချက်များကိုလည်းရေးဆွဲပြီးဇက်တိုက်လေးချင်းများကိုလည်းဆောင်ရွက်လျက်ရှိပါတယ
်။ဒီပြင်ပြည်내နဲ့တိုင်းဒေသကြီးအတွင်းမှာအကြမ်းဖက်ကာကွယ်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကိုလည်းဗိုလ်မှူးချုပ်ကျော်ကျော်ထွန်းကခုလိုရှင်းလင်းခဲ့ပါတယ်။
ချိန်ပြီးဖြည့်ချင်းနိုင်အတွက်လုံခြုံရေးရဲကုကဲမှုဒေဘွဲ့လုံခြုံရေးရဲကုကဲမှုအဖွဲ့ဘွဲ့၁၂ခုလုံခြုံရေးရဲတပ်ဖွဲ့ဘွဲ့28ခွဲနေကြားဆောင်ရဲကုကဲမှုအဖွဲ့တစ်ဖွဲ့နေကြားဆောင်ရဲကုကဲမှုအဖွဲ့ဘွဲ့၄ခွဲဟိုကျွန်တော်တို့ပြသတာရှိပြီးဖြစ်ပါတယ်။တိုင်းဒေသကြီးပြည်내များမှာလည်းလုံခြုံရေးတပ်ဖွဲ့တခွဲတုံးခွဲစီခရံတခုမှာလုံညိုးရေးတခွဲစီဖွဲ့စည်းထားရှိပြီးတော့မြို့နယ်အစ်စ်မှာလည်းတခွဲဝင်အင်အားကြီး30ရာခိုင်နှုန်းကိုရုံးတာဝယ်20ရာခိုင်နှုန်းကိုပုံမှန်လုံညိုးရေးတာဝန်30ရာခိုင်နှုန်းကိုတည်ငြိမ်အေးချမ်းရေးအသင့်20ရာခိုင်နှုန်းကတရားဝင်စိုးမိုးရေးအရာဖြစ်ကျွန်တော်တို့စုဖွဲ့ထားရှိပြီးလည်းဖြစ်ပါတယ်
ပြည်ထရေးကထုတ်ပြန်ထားတဲ့စည်းရင်းတွေအရလူဦးရေ1000ကျော်ရဲ့လုံခြုံရေးကိုရဲတပ်ဖွဲ့ဝင်တဦးနှုန်းကစောင့်ကြည့်နေရတယ်လို့ထုတ်ပြန်ထားပါတယ်။ဒီလိုအချိန်မှာရဲအင်အားပိုင်းကိုလိုအပ်တဲ့နေရာတွေမှာအသုံးပြုမှုအားနည်းနေတယ်လို့ပြည်သူတွေဘက်ကထောက်ပြဝေဖန်မှုတွေရှိနေပါတယ်။ဒီပြင်လုံခြုံရေးဆိုင်ရာလုပ်ငန်းလုပ်ကိုင်နေတဲ့ရဲတပ်ဖွဲ့တွေမှာပြည်သူတွေယုံကြည်ကိုးစားနိုင်တဲ့အရေးချင်းအင်အားနဲ့ခင်မီလက်နဲ့မရှိတဲ့အပေါ်မှာလည်းပြည်သူတွေဘက်ကထောက်ပြဝေဖန်မှုတွေရှိနေပါတယ
်။နေရာတော့မျိုးတွေမှာတောတွေထက်ကိုနည်းနည်းလုံခြုံတယ်။မျိုးလေကောင်မှာစင်ကြီးဖုံးတွေထက်ကိုနည်းနည်းလုံခြုံတော့ပေါ့။မလုံခြုံတဲ့နေရာတွေအများကြီးရှိပါလေ။ကုကြီးစောင်းချောင်းမဲ့ဟာကြောင့်မလုံခြုံတဲ့ဟာတွေကကျတို့အများတန်းတွေ့နေရတာ။အဓိကတော့ဟိုတန်းတူကြီးတို့အခွင့်အရေးမရတဲ့ကိစ္စတွေအများကြီးရှိပါလေ။ဥပမာပြအာနာရှိတဲ့လူတွေအတွက်ကိုသူကစောင်းချောင်းပေးတဲ့အတွက်ကျန်တဲ့နေရာမှာဒီရဲတပ်ဖွဲ့ကျန်နေရာမတုံးရတော့ဘူး။အဲ့တော့ရဲတပ်ဖွဲ့တွေကသူတို့ဒီအခြေခံဥပဒေအမှုရင်သူရဲတပ်ဖွဲ့လက်ဆွဲဥပဒေတွေကိုသူနားမလည်ဘူးလေ။ဒီလာမှာဖြစ်တဲ့ကိစ္စဆိုရင်သူတို့ကဝင်တားရမယ်ပါညာပေါ့။အထက်ကအမေးမရလို့မတားလာဘူးပေါ့လို့။ဟောဖြစ်တာရှိရှိ။ဒီရဲလက်ဆွဲဥပဒေမှာမသိတဲ့လူကဟောတိုင်းပြည်ကျန်တဲ့လူကိုကာကွယ်ဖို့ဆိုအမှန်တန်ခက်ခဲပါလေ။အချင်းရပါနာအာဏာရှင်ဝက်သူစောင်းလျှောက်တဲ့အချင်းပါတော့ပြည်သူကိုကာကွယ်ပေးဖို့ဆိုတာသူနဲ့တာဝန်ရှိတယ်လို့တော့သူထင်တော့မဟုတ်ဘူ
း။နိုင်ငံရေးလေလာတုံးသက်သူဒေါက်တာခင်မောင်ညိုကလက်ရှိပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးအခုလိုဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လကမဲဆွယ်စည်းရုံးရေးလုပ်ကိုင်စင်မှာတိုက်ခိုက်ခံခဲ့ရတဲ့ NLD ပါတီကရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကတော့လက်ရှိမှာပြည်သူလုံခြုံရေးကိုပြည်သူတဦးချင်းစီကပဲမိမိကိုယ်တိုင်ရယူနေရကြောင်းတရားဝင်စုမှုရေးပိုင်းမှာအားနည်းမှုတွေကြောင့်ပြည်သူ့ဘဝလုံခြုံမှုမှာအားနည်းနေကြောင်းအခုလိုပြောဆိုလိုက်ပါတယ်
ပြည်အောင်လုံခြုံမှုကကျွန်တော်တို့ကလုံးဝအင်းမဲ့နေလို့ဖြစ်နေတယ် အဲ့လိုအမှုခင်းတစ်ခုခုဖြစ်မှာသူတို့ရောက်ရောက်လာတယ်အဲ့လိုပုံစံမျိုးဖြစ်နေတော့လုံလုံလုံလုံးမခံစားဘူးเนาะကျွန်တော်တို့ကိုယ့်အချင်းချင်းတော့မလုံလုံနဲ့ကိစ္စအတရားဆိုတော့ပို့ဆိုပြီပေါ့เนาะဟိုဒါပေမဲ့တစ်ခုရှိတာစိတ်တို့ပါတို့တကယ်နေသက်တွေပါဒီမှာတရားလုံလုံရေးချတာဆိုကြောက်တာတော့ရှင်တွေတစ်ခုရတော့နည်းနည်းတော့ကွာတာပေါ့ဗျာဒီတွင်မှာကြတော့ကျွန်တော်တို့ဒီတွင်ကဒီလူချင်းချင်း လက်နာပြီးမှလုပ်တဲ့ပုံစံမျိုးဖြစ်နေရပါဘူးเนา
ะမြန်မာနိုင်ငံရဲ့မြို့တော်တစ်ခုလိုဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးရဲ့မြို့တော်တွေဖြစ်တဲ့လိုင်တာယာတာဂေတနဲ့တကုံမြို့တစ်တောင်ပိုင်းစတဲ့နေရာတွေမှာနေထိုင်သူတွေရဲ့လုံခြုံရေးပိုင်းမှာအားနည်းမှုတွေရှိနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်အဲ့ဒီမြို့နယ်တွေမှာမကြာခဏဆိုသလိုလူရက်မှုရိုက်နှက်မှုမရင်းကျင့်မှုနဲ့ဓာတ်ထိုးခံရမှုစတဲ့အကြမ်းဖက်လှုပ်ဆောင်မှုတွေကြုံတွေ့နေရပါတယ်။ဒီပြင်ရန်ကုန်မြို့လေကောင်နေရာမှာတင်လူတက်မှုတွေပျောင်ပျောင်တင်းတင်းကျူးလွန်နေတာတွေရှိနေတာကြောင့်လုံခြုံရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်မှာပြည်သူတွေဘက်ကမေးခွန်းထုတ်လျက်ရှိပြီးလက်ရှိအခြေအနေမှာလုံခြုံရေးပိုင်းကိုစိုးရိမ်မှုတွေရှိနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အိမ်ကြီးချင်းထိုင်းနိုင်ငံကမြန်မာလူသမားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါအောင်မယ်။ထိုင်းရေတွက်ကုန်တွေဥရောပတမကကိုပြန်လည်တင်ပို့권ရာရေးချိုးဖတ်မှုအနေနဲ့နိုင်ငံတွင်ကတရားမဝင်ငါးဖန်လုပ်ငန်းတွေကိုကြီးကြပ်စောင့်ကြည့်ဖို့နဲ့အလုသမားတွေကိုတရားဝင်ဖြစ်ရေးဆောင်ရွက်မှုတွေတိုးတက်မှုရှိလာနေပြီလို့ထိုင်းဆိုရကပြောဆိုပါတယ်။ဒါပေမဲ့ထိုင်းငါးဖန်လုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားအလုသမားတွေအတွက်ခေါင်းပုံဖြတ်မှုတွေကတော့ရှိနေတော့မယ်လို့ရွှေပြောင်းအလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ဒီအကြောင်းကိုမတ်သိန်းကြီးထိုက်ကဆက်ပြောပြပါမယ်ရှင်။
ကမ္ဘာတတိယရေထွက်ကုန်ပစ္စည်းတင်ပို့တဲ့ထိုင်းနိုင်ငံအနေနဲ့ငါးပန်းလုပ်ငန်းတွေမှာတရားမဝင်ဆောင်ရွက်မှုတွေကိုထိုင်းဆိုရဘက်ကလေလျူရှုထားမှုနဲ့ပြီးခဲ့တဲ့နှစ်ကလေးကစလို့ဥရောပသမဂ္ဂကရေထွက်ကုန်တင်ပို့권ကိုပိတ်ပင်လိုက်တာဖြစ်ပါတယ်။ထိုင်းရေထွက်ကုန်တွေကိုပြန်လည်တင်ပို့권ပြုမပြုဆုံးဖြတ်ဖို့ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်မှာပဲထိုင်းဆိုရဘက်ကငါးပန်းဆက်လျအများစုကိုမှတ်ပုံတင်ထားပြီးဖြစ်ပြီးငါးလုံငန်းအတွင်းကလူကုန်ကူးတယ်လို့တန်လျာရှိထားတဲ့အဖွဲ့တွေကိုလည်းဖမ်းဆီးထားတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ထိုင်းတော်ဝင်ရေတပ်ရဲ့ဒုတိယအကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျန်ဖူးလူပီကနွန်းကထိုင်းနိုင်ငံတဝန်းငါးပန်းဆက်လျတွေကိုစောင့်ကြည့်ထိန်းချုပ်မဲ့ဌာနပေါင်း28ခုဖွဲ့စည်းနေတဲ့အကြောင်းပြောဆိုသွားပါတယ်။
ဒီလိုပဲการพัฒนาให้แข็งแรงยิ่งขึ้นนะครับ
အစည်းအဝေးရဲ့80ရာခိုင်နှုန်းပြီးစီးပြီလို့ပြောလို့ရပါတယ်။နောက်ပိုင်းမှာဒေတာတစ်ခုလုံးကိုကြီးကြပ်ဆောင်ရွက်နိုင်မယ်။ငါးပန်းသင်္ဘောတွေလှေတွေအားလုံးကိုစောင့်ကြည့်နိုင်မယ်။ခိုင်မာတဲ့စနစ်တရက်ကိုဘယ်လိုတည်ဆောက်မလဲဆိုတာပဲကြံရှိပါတော့တယ်။အားလုံးပြီးစီးသွားရင်တော့စောင့်ကြည့်ရေးဌာန28ခုကနေငါးပန်းသင်္ဘောတွေအားလုံးကိုစောင့်ကြည့်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဗိုလ်ချုပ်ကြီးကပြောသွားတာဖြစ်ပါတယ်။ကျွန်းပြုတ်ခိုင်းစီမှုတွေနဲ့နာမည်ပြက်နေတဲ့ထိုင်းငါးပန်းလုပ်ငန်းမှာပြုပြင်ပြောင်းလဲမှုတွေရှိနေပြီလို့ထိုင်းဆိုရဘက်ကပြောဆိုလာပေမဲ့လက်ရှိအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေပြောင်းလုပ်သားတွေရဲ့အခြေအနေတိုးတက်မှုမရှိသေးဘူးလို့ထိုင်းခြေဆိုင်မြန်မာရွှေပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ
်ပြီးခဲ့တဲ့၄-၅လလောက်ပဲကနေပြီးတော့ပင်လယ်ငါးဖန်တွေကိုသွားတယ်သတင်းမီဒီယာတွေခေါ်သွားတယ်ပြီးတော့မြန်မာအလုပ်သမားတွေကိုပန်းရောင်ဘက်ကလို့ခေါ်တဲ့ကတ်လုပ်ပေးတယ်လေအဲ့ဒါဟာသူတို့တရားဝင်လုပ်နေတယ်ဆိုတာကိုနိုင်ငံတကာပြောင်းပြနေတာပဲလိမ့်နေတာပဲဘာပဲလို့ရောက်သွားတဲ့လူတွေဟာပြန်လည်းမရှိသေးဘူးအရေးတွင်းတွေကိုကြာနေတာပဲမင်းတို့ရှင်အဲ့ဒီလောက်တော့3ယောက်လောက်ကိုနေတို့တွေပြင်းမျိုးကိုလာခဲ့ပါလားနေမရောက်နေပါလေလို့ခေါ်ကြည့်ပါလားမရပါဘူးဗျာအဲ့ဒါလိမ့်နေနေတာပဲကပောက်လိမ့်နေနေတာပဲမြန်မာနိုင်ငံသားတွေဆက်လက်ကြုံပြနေတာပဲကြာ
ဒါအပြင်မြန်မာအစိုးရနဲ့ထိုင်းအစိုးရကြားနှစ်နိုင်ငံနားလည်မှုစွာကြုံလာနဲ့ထိုင်းနိုင်ငံတွင်မြန်မာအလုပ်သမားတွေအကန့်အသတ်မရှိတရားဝင်ဆေးလွတ်နေတာမှာထိုင်းနိုင်ငံတွင်အလုပ်သမားလိုအပ်ချက်မြင့်မားနေတဲ့ငါးပါးလုပ်ငန်းတွေတဲ့ကိုရောက်ရှိသွားနိုင်တယ်လို့လည်းဥကြောတောင်းကထောက်ပြပါတ
ယ်ဒီမြန်မာအလုပ်သမားဝန်ကြီးဌာနက MOEF လို့ခေါ်တဲ့ agency များအဖွဲ့ချုပ်ကပို့ကျင်တဲ့နေရာကိုပို့တာကိုခွင့်ပြုနေတာဟာတော်တော်ကိုကျွန်တော်တို့တိုင်ပြည်ကဝန်ကြီးကြီးကောင်းပါလေထိုင်းဘက်ကဒီလိုလုပ်ပြနေတဲ့ဒီလိုလုံခြုံရေးရှိပါတယ်တော့လုပ်ပြလို့ရှိရင် MOE လို့ခေါ်တဲ့တရားဝင်လူပေါင်းကိုကုန်ကူပြီးတော့ထိုင်းလက်ငါးပါးလေးတွေပေါ့လူပေါင်းလူတမက်လောက်သားတွေကိုပို့တော့မှာပေါ့ဗျအဲ့ဒါမြန်မာနိုင်ငံအတွက်အရန်ကိုအန်ဒီရှိတဲ့လို့မြန်မာလူငယ်တွေအတွက်အရန်ကိုစိုးရင်ကြီးကောင်းတဲ့အလုပ်ပဲဗျ
ထိုင်းနိုင်ငံတွင်မြန်မာရွှေပြောင်းအလုပ်သမားတွေကိုတရားဝင်အလုပ်သမားတွေဖြစ်လာရင်ခေါင်းပုံဖြတ်ကျွန့်ပြုတ်ခိုင်းစေမှုတွေမရှိရေးပိုပြီးကြီးကြပ်လှုပ်ဆောင်သွားနိုင်မယ်လို့မြန်မာအစိုးရဘက်ကမျှော်လင့်ထားပေမဲ့တကယ်တမ်းတန်းနဲ့ချီတဲ့ထိုင်းနိုင်ငံတွင်ကမြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုစောင့်ကြည့်ပေးနိုင်လောက်တဲ့အစိုးရရန်တရားမျိုးမရှိသေးဘူးလို့လည်းဥကြောတောင်းကအထောက်ပြပြောဆိုပါရရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ဇန်နဝါရီလ15ရက်တောက်ကြနေ့မနေ့ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍကိုနားဆင်ရဖို့ရှိပါလေရှင
်အဲ့တော့မိဖွားစဉ်မှာဖြစ်တဲ့အန်ဒီရဲ့လက္ခဏာတွေကတော့နံပါတ်1ကအမွေးကြခြင်းပေါ့အမွေးကြတယ်ဆိုတာနော်ဘိုက်တေး
ကြတယ်လေမိဖွားစဉ်ကြုံတွေ့ရနိုင်တဲ့အန်ဒီရဲ့အကြောင်းကိုကျမရေကဏ္ဍမှာပြေစုံနားဆင်ရမှာပါနောက်ပိုင်းမှာလည်းတိုင်းရင်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အစုံကတော့
hang around
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက h a n g hang ချိတ်ထားတာ a r o u n d around ပဝင်းချင်းအနီးတစ်ဝိုက်လို့ရည်ညွှန်းပါတယ်။ idiom အဓိပ္ပာယ်ကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်။ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရာမှာနေတာကိုဆိုလိုပါတယ်။George group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မွှေ့ချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကိုရဲကအဆုံးမတော့ဖန်သွားတာပေါ့လို့အတိပဲရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around ရဲ့နောက်အတိပဲကတော့လူတူဦးအုပ်စုတစုနဲ့အတူတွဲတာသွားလာတာကိုဆိုလိုပါလေ။ George group ပြတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြည့်ကြရအောင်
။ I hate hanging around with her.In the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာကြိုက်ကိုမကြိုက်ဘူးဗျာ။သိက်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောင်းနိုင်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်မပြောင်းဘူးဆိုတော့ပြနာရင်ယောဂဖြစ်ရင်ပေါ့ရှင် George group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy season dengue fever hung around for a couple months people especially children were very sick
ဒီနေ့မိုးရာသီတုန်းကသွေးလွန်တုပ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်တော်ယုံနဲ့မပြောင်းနိုင်ဘူးလူတွေအထူးသဖြင့်ကလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ယုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့
မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြရမှာကကျမရေးကဏ္ဍပါရှင်ဒီကဏ္ဍမှာကလေးမီးဖွားစဉ်ကြုံတွေ့ရနိုင်တဲ့အန်ဒီယယ်တွေနဲ့ပတ်သက်ပြီးတော့တားဖွားမီးရဲ့အထူးကုဒေါက်တာမြတီတာနဲ့မေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်
โอเคพม่าค่ะดร.อัญญาติราครับเนี่ยเราเนี่ยเมียนมาနိုင်ငံမှာဒီမိခင်နဲ့ကလေးတည်ဆုံမှုနှုတ်မဆက်ပါเนาะအဲ့ဒါကိုရှော့ချဖို့အတွက်အရေးပါတာတစ်ခုဖြစ်တဲ့ဒီကိုဝင်ဆောင်မိခင်ဒီမှာဒီအထူးဂရုပြုပါမယ်ဒီအန်ဒီရဲ့လက္ခဏာတွေအကြောင်းမဆက်ပါเนา
ะဟုတ်ပါတယ်
အဲ့ဒီအကြောင်းကိုကျွန်တော်ဒီနေ့စပြောအောင်ဆက်ပါရင
်ဟုတ်ပါတယ်ဆရာ
โอเคအဲ့တော့ဘလူအန်ဒီရဲ့လက္ခဏာမျိုးတွေရှိလဲဆက်ပါအ
ဲ့ဒီအန်ဒီရဲ့လက္ခဏာတွေကဒီမိခင်နေတပြောက်ချင်းကိုကာကွယ်ဖို့အတွက်ကိုအရန်အရေးကြီးပါတယ်ကြည့်လူလူလူအနေနဲ့ဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီအန်ဒီရဲ့လက္ခဏာတွေကိုချူတင်သိထားမယ်ဆိုလို့ရှိရင်အန်ဒီရဲ့လက္ခဏာတွေစပေါ်လာတာနဲ့ကျန်းမာရေးစောင့်ရှောက်မှုခံယူလိုက်တယ်ဆိုလို့ရှိရင်တည်ဆုံးခြင်းတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဒီမိခင်တွေတည်ပြောက်ကြတယ်ဆိုတာလည်းမြမပြီးမှအပါဝင်မို့အခြားနိုင်ငံတွေမှာလည်းအထူးကဖြစ်တဲ့ကာလလေးကဘယ်ကာလမှာလဲဆိုရင်ကလေးမွေးဖွားနေစဉ်ကာလပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီမွေးဖွားစဉ်မှာဖြစ်တဲ့အန်ဒီရဲ့လက္ခဏာကတော့ဒီပို့ပြီးတော့အရေးကြီးနေတော့ဆက်ပါနော်အဲ့ဒီခါကျတော့အဲ့ဒီကနေစပြီးတော့ရှင်းပြပေးပါလား
ဟုတ်ကဲ့ပါအဲ့ဒီကာလမှာဘိုက်စနာပြီဆိုတော့ဒီအန်ဒီရဲ့လက္ခဏာလေးတွေကိုခေါင်းထဲမှာသိထားမယ်အဲ့လိုအန်ဒီရဲ့လက္ခဏာလေးတွေပေါ်လာရင်ဘာလုပ်ရမလဲဆိုတာလေးတွေလည်းသိထားမယ်ဆိုရင်အများကြီးအကျိုးကျေးဇူးရှိမှာပါပုံမှန်ကြာတော့အဖြစ်ကျမတို့တိုင်းပြည်က80ရာခိုင်နှုန်းသောမိခင်တွေကကြီးရွာတွေမှာနေပြီးတော့ညာတော့အဖြစ်အိမ်မှာပဲမွေးလေရှိကြပါတယ်ဒါကြောင့်မို့လို့ဒီအန်ဒီရဲ့လက္ခဏာလေးကိုကျမတို့ကသိသိသိကျင်တာပါအဲ့တော့မိဖွားစင်မှာဖြစ်တဲ့အန်ဒီရဲ့လက္ခဏာတွေကတော့နံပါတ်1ကအမွေးကြခြင်းပေါ့တခါလေအိမ်မှာမွေးနေတယ်အမွေးကြတယ်ဆိုတာနော်ဘိုက်တေချာစနာတဲ့ရှိရနေပြီးတော့နော်ဆယ့်နှစ်နာရီအတွင်းမမွေးဘူးဆိုရင်ဒါအမွေးကြခြင်းအစဉ်ရောက်နေပါပြီဒါကြောင့်မို့အမွေးကြတယ်ဆိုရင်အိမ်မှာမမွေးမွေးအောင်ဆိုပြီးတော့ဘိုက်ပေါ်ကတွန်းပြီးမွေးတယ်နှီးမျိုးစုံတွေပေါ့နော်ကြိုးစားနေမယ့်အစားအမွေးကြလာပြီဆိုရင်ခြေုံခြေခံကိုလာတဲ့မှာပြီးဒါအန်ဒီရဲ့လက္ခဏာပါပဲအိမ်မှာမွေးမယ်ဆိုတဲ့လူတွေကလွယ်လွယ်ကူကူချောချောချူချူနဲ့မွေးနိုင်တဲ့လူမျိုးတာဖြစ်တယ်နဲ့ခက်ခဲတော့မယ်လို့ကြာလာပြီဆိုတဲ့အဆင်ရောက်ပြီဆိုရင်ဒါလာတဲ့မှာပြီနောက်အန်ဒီရဲ့လက္ခဏာတစ်ခုကအဖျားဝင်လာခြင်းဖြစ်ပါတယ်ဘိုင်းနာနေစဉ်မှာအဖျားဝင်လာတယ်ဆိုလို့ရှိရင်ဒါဒီမိဖွားလမ်းကြောင်းလေးကိုပိုးဝင်တာဖြစ်ဖို့အရမ်းများနေပါပြီအဲ့တော့အိမ်မှာလည်းမွေးတယ်နော်အဲ့ချိန်ခါမျိုးမှာအထူးသဖြင့်ကျွမ်းကျင်တဲ့ပါဖောက်ဆရာမများနဲ့မွေးဖွားခြင်းလည်းမဟုတ်ဘူးဆိုလို့ရှိရင်လက်တွေနဲ့မွေးဖွားတဲ့အခါမှာပိုးဝင်မှု chance အများကြီးရှိပါတယ်အဲ့လိုပိုးဝင်သွားပြီဆိုလို့ရှိရင်တော့အဖျားတက်လာတတ်ပါတယ်ဒါကြောင့်မို့လို့မွေးဖွားစဉ်ဖျားရင်အန်ဒီရရှိပါတယ်ဒါဖြစ်လို့လဲဆိုရင်အဲ့လိုမျိုးပိုးဝင်သွားရင်ကလေးကိုလည်းအသက်အန်ဒီရဖြစ်တတ်တယ်လို့အမေကိုလည်းအသက်အန်ဒီရဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီကလေးမွေးချိန်ကာလမှာပေါ့နော်နောက်ထပ်အန်ဒီရရှိတဲ့လက္ခဏာရှိသေးလားဆရာမ
တခါလေကြရင်ပေါ့လေအမေရဲ့ရတော့ဘွေးဘူးတယ်ဆိုတဲ့ experience နဲ့သူကနာရင်အချိန်မတန်သေးပဲညစ်ကြပါတယ်လက်တွေကြီးကဖိုက်ပေါ်ကတွန်းညားတယ်အဲ့ဒါဒီကလေးအတွက်အန်ဒီရဖြစ်တယ်လို့မအေးအတွက်လည်းတိမ်ကွဲတဲ့အန်ဒီရတွေရှိပါတယ်အဲ့တော့မွေးဖွားခြင်းကြာနေတယ်ဆိုခုနလည်းကျွန်မပြောခဲ့တယ်အဲ့လိုတွန်းပြီးမွေးမဲ့စားဆီယုံစီကံသွားဖို့အရင်အရေးကြီးပါတယ်အဲ့ဒီမှာကျွန်တော်တို့မွေးဖွားနေတယ်ဆိုတဲ့အချိန်ခါမှာဒီတွေးဆင်းနေဆိုတာပထမဆုံးဗိုက်ဆာနာပြီဆိုရင်ခေါင်းကျွဲဆင်းနေဆိုတာရှိပါတယ်အဲချွဲလေးနဲ့တွေးနဲ့ဆင်းနေပေါ့အဲ့ဒါဒီအန်ဒီရဲ့လက္ခဏာမဟုတ်ပါဘူးဗိုက်ဆာနာတဲ့အချိန်မှာဆင်းနေခေါင်းကျွဲပါဒါပေမဲ့ခုနဗိုက်နာနေတဲ့ကာလတခြားမှာပေါ့နော်အဲ့လိုကြာနေတာလည်းရှိမြင်နောက်တွန်းမွေးတာလည်းရှိမြင်အဲ့ဒီခါမျိုးမှာတိမ်ကွဲပြီးရှိဆိုရင်တွေးဆင်းလာတတ်ပါတယ်အဲ့တော့တွေးဆင်းလာတယ်ဆိုလို့ရှိရင်လည်းဒါအန်ဒီရဲ့လက္ခဏာဖြစ်ပါတယ်အန်ဒီရဲ့လက္ခဏာမှတော်တော်လေးတောင်နောက်ကျသွားပြီပေါ့အဲ့မွေးဖွားနေစဉ်သွေးဆင်းခြင်းဟာတိမ်ကွဲခြင်းကြောင့်ဖြစ်နိုင်တယ်လို့နောက်တစ်ခုကအချင်းကွာခြင်းကြောင့်လည်းဖြစ်နိုင်ပါတယ်ကလေးမမွေးခင်တိမ်ထဲမှာအချင်းကွာရင်လည်းသွေးဆင်းလာတတ်ပါတယ်အဲနောက်တစ်ခုကတော့ကလေးမွေးတယ်ဆိုတာဘိုင်းနာတာပေါ့လေဒါပေမဲ့ဘိုင်းနာတယ်ဆိုတာကလေးမွေးဖို့နာတော့ဘိုင်းနာခြင်းဆိုတာနာလိုက်ပြောက်လိုက်နော်နာလိုက်ပြောက်လိုက်10မိနစ်မှာ3ခါလောက်နာပြီးတော့တစ်ခါနာရင်စက္ကန့်40ရာနေစက္ကန့်60လောက်ပဲနာပါတယ်ကြားထဲမှာမနာပါဘူးအဲ့လိုမျိုးနေရာနေပြီးတော့တိမ်ကွဲတော့မယ်နော်ကွဲကန်ဒီကွဲတော့မယ်ဆိုရင်အဲ့လိုမျိုးနာလိုက်ပြောက်လိုက်ဖို့ခင်နေစီးစက်မှာဓာတ်လျှောက်ကြီးနာလာတယ်ဆိုရင်ဒါဒီလေအန်ဒီရဲ့လက္ခဏာတစ်ခုဖြစ်ပါတယ်ထုံဒီ၎င်းမှာအချင်းကွာပြီးရှိဆိုလို့ရှိရင်လေဘိုက်က အဲ့အချင်းကွာနေတဲ့နေရာမှာထိလိုက်တာနဲ့နာတာမျိုးရှိလာပါတယ်အဲ့တော့ရိုးရိုးတန်မှန်ကလေးမွေးတာတော့နာလိုက်ပြောက်လိုက်ဆိုရင်တောက်လျှောက်နာနေတော့နာခြင်းထိလိုက်တာနဲ့နာခြင်းဆိုတဲ့နာခြင်းမျိုးစီအန္တရာယ်လက္ခဏာတွေဖြစ်ပါတယ်အဲ့တော့ကျမအနေနဲ့အဓိကအခုပြောသွားတာဆိုလို့ရှိရင်အန္တရာယ်လက္ခဏာတွေကမွေးချိန်ကြာနေခြင်းတွေးဆင်းခြင်းနောက်တစ်ခုကတော့အပြတ်တက်ခြင်းပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီဝင်ဆောင်ချိန်ပါပေါ့နော်နောက်ထပ်ရောဆရာမရေအန္တရာယ်ရှိတဲ့လက္ခဏာရှိသေးလား
နောက်ထပ်ကလေးအတွက်အန္တရာယ်လက္ခဏာပေါ့အဲ့ဒါကတော့ကလေးဆိုတာအမေဝင်ပိုက်အတွင်းမှာနေနေတဲ့အခါကျတော့ထက်ရကလေးနေကောင်းလားမကောင်းလားဆိုတာသိဖို့ခဲရင်ကြတယ်လीအဲ့တော့ကလေးလှုပ်နေတယ်ကလေးတိုးနေတယ်ဆိုရင်တော့ကလေးနေကောင်းတယ်လို့အကြံပြင်ပြောတယ်ဆိုပေမဲ့ပိုက်နာနေတဲ့အချိန်မှာကလေးတိုးတာကိုအမေကသိမသိရောပေါ့တမန်အဖြစ်။တော့အဲ့ကြတဲ့ခါကျတော့အထဲမှာကလေးနေမကောင်းဘူးဆိုတာကိုသိဖို့ကကျွန်တော်ကရေမွှားရေကိုကြည့်ရပါတယ်။အဲ့တော့ရေမွှားရေပောက်တဲ့အချိန်မှာရေမွှားရေကနောက်နေတယ်ကလေးရဲ့ငယ်ကြီးတွေနဲ့ရောနေတယ်ဆိုရင်အထဲမှာကလေးဒီအန္တရာယ်ဖြစ်နေပြီဖြစ်ပါတယ်။ဒါကြောင့်မလို့ရေမွှားရေညစ်ပတ်နေတယ်နောက်နေတယ်ငယ်ကြီးတွေနဲ့ရောနေတယ်ဆိုလို့ရှိရင်အဲ့ဒါကြီးကလေးတွေအန္တရာယ်လက္ခဏာဖြစ်နေပါပြီ။အဲ့ဒါမျိုးဆိုလို့ရှိရင်နောက်နေခြင်းမရှိဘဲနဲ့စိတ်ယုံစည်းခံကိုတွားရမှာဖြစ်ပါတယ်။နောက်အန္တရာယ်လက္ခဏာကတော့အဲ့ဒီမွေးဖွားနေတဲ့အချိန်ခါမှာမဆဖြစ်တာမျိုးလည်းဖြစ်တတ်တယ်လို့မွေးဖွားခြင်းမဆခင်ကိုယ်ဝန်ဆောင်စဉ်တွေကလည်းဖြစ်နေတတ်ပါလေ။အဲ့ဒါကဘာလဲလို့ဆိုလို့ရှိရင်ဖောရမှုရောသွေးပေါင်တွေတိုးတယ်။ဒါပေမဲ့အိမ်မှာမွေးနေတဲ့ရန်ကျင်တဲ့သူနဲ့မမွေးတဲ့လူကတော့ဒါကိုသိချင်မှသိမယ်ပေါ့နော်။အဲ့ဒါကြောင့်မို့ကျွန်မထည့်ပြောခြင်းဖြစ်ပါတယ်။အဲ့လိုဖောရောက်နေတဲ့သွေးတိုးနေတဲ့မိရှင်ကဘိုင်းနာတဲ့အချိန်မှာတစ်ခါလေတက်သွားတတ်ပါတယ်။ကိုယ်ဝင်စိတ်တက်လာလို့ခေါ်ပါတယ်။အဲ့ကိုယ်ဝင်စိတ်တက်လာဖြစ်ရင်အန်တီရဲ့အတက်အန်တီရဲ့အရန်ကိုပြီးသွားပြီ။ဒါကြောင့်မို့ဖောရောက်နေတဲ့သွေးတိုးနေတယ်ဆိုတာကိုသိရင်ဒါဒီလေအန်တီရဲ့လက္ခဏာပဲဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ
်ဒိုင်းနာလနဲ့ကန်ဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်မှုဒီတော်စုငင်းချမ်းရင်ကြီးလာကန်ဖွင့်ပွဲနေ့မှာတက်မတော်ကောင်ရဲ့ဦးစီးချုပ်ဗဂျုံမူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ချေရှိပါသလားဒိုင်းနာလနဲ့ကန်ဖွဲ့တွေအနေနဲ့တက်မတော်မှာတာဝန်ထမ်းဆောင်မှုအလားအလာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုနှိတ်ခေါ်ပါခင်ဗျာ
ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်အခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါBNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ကနေရှမ်းပြည်နယ်အဆင့်အပြစ်ခတ်ရဲစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCS ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ကချင်ပြည်နယ်ဘက်မှာတော့ခရိုင်အသင်းဖွဲ့တွေကနေစုစည်းထားတဲ့စူပါဘိန်းတပ်ဖြတ်ရေးအဖွဲ့တွေကနေဘိန်းတွေကိုစတင်တိုက်ဖြတ်နေရဲဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်နေရက်ကနေထွက်ပြေးနေကြရတဲ့ရခိုင်စစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းလွင်လင်းခရိုင်ခိုလံမြို့မှာအပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးပြည်내အဆင့်အပြစ်ခတ်ရစေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပါတယ်ဇန်နဝါရီလ9ရက်နေ့ကဖွဲ့စည်းလိုက်တာပါအဲ့ဒီ JMCS ဖွဲ့စည်းတဲ့အစည်းအဝေးမှာထမ်းဆောင်ရမယ့်အလုပ်တာဝန်ခွဲဝေတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစီစာချုပ် NCA ကိုလိုက်နာကျင့်သုံးဖို့စစ်ပတ်ဆိုင်ရာကျင့်ဝတ်များ Code of Conduct လိုက်နာဖို့နဲ့အပြစ်ခတ်ရစီပူးတွဲစောင့်ကြည့်ရေးမှုအတိုင်းလှုပ်ဆောင်ဖို့သဘောတူကြတာဖြစ်ပါတယ်။ရှမ်းပြည်နယ်အပြစ်ခတ်ရစီပူးတွဲစောင့်ကြည့်ရေးကော်မတီကိုအရှိအလဲပိုင်းတိုင်မူဗိုလ်ချုပ်ဝင်းမင်းထွန်းကဥက္ကဋ္ဌရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီကဗိုလ်မှူးကြီးအောင်မြတ်ကဒုဥက္ကဋ္ဌဖြစ်ပြီးတော့အတွင်းရေးမှူးကတော့ဗိုလ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဒုတိယဗိုလ်မှူးကြီးခွန်ကျွဲထိုတို့ကနေဥဆောင်ပြီးအဖွဲ့ဝင်၁၄ဦးပါဝင်ပါတယ်
။ကချင်ပြည်နယ်မြောက်ပိုင်းပူသာဦးမြို့နယ်ဘက်မှာဘိန်းဆိုင်ပြုံးမှုတွေနဲ့တုံးဆွဲမှုတွေများပြားလာတဲ့ကြောင့်ခရိယာတင်းဖွဲ့ကလည်းစုဖွဲ့ထားတဲ့စုပေါင်းဘိန်းတိုက်ဖြတ်ရေးဖွဲ့တွေကဇန်နဝါရီလပထမပတ်ကနေစတင်တိုက်ဖြတ်နေပြီဖြစ်ပါတယ်။မူရေးစေဝါတိုက်ဖြတ်ရေးဖွဲ့ဝင်900လောက်ဟာဘိန်းပင်ရှင်းလင်းရေးစီစဉ်တွေကိုပူရာအုံမြို့နယ်နီးတဝိုက်နဲ့မချမ်းဘောမြို့နယ်နီးတဝိုက်ဒီမှာဇန်နဝါရီလ20ရက်နေ့ထိလှုပ်ဆောင်နေတာဖြစ်တယ်လို့အဖွဲ့ဝင်တွေကပြောပါတယ်။လက်ရှိမှာလုံရှာရန်စုံပီရန်မလိခပဝန်းကျင်နဲ့အင်ခါဂါဘက်ကဘိန်းခင်းဧကတရာချိုကိုဖျက်ဆီးခဲ့ပြီးလို့ဘိန်းတိုက်ဖြတ်ရေးဖွဲ့တွေကပြောပါတယ်။အခုလိုဘိန်းရှင်းလင်းတိုက်ဖြတ်မှုတွေလုပ်နေချိန်မှာလဲဖမ်းဆီးရမိခဲ့တဲ့ဘိန်းသုံးဆွဲသူဒေသခံတွေကိုကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့ဘိန်းဖျက်စခန်းတွေမှာပို့ဆောင်ထားတယ်လို့လဲပူတာအိုဒေသခံတွေကပြောပါတယ်။
လက်ရှိမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့2015ခုနှစ်ရွေးကောက်ပွဲအနေနဲ့လွတ်တော်ကိုယ်စားလှယ်တွေ့ဆုံမိတ်ဆက်ပွဲတရက်ကိုဇန်နဝါရီလ18ရက်နေ့မှာကျင်းပသွားဖို့ရှိတယ်လို့ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်။အဓိကအားဖြင့်လွတ်တော်ရဲ့လုပ်ငန်းတွေမွန်ပြည်နယ်လွတ်တော်9နှစ်သက်တမ်းမှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေတွေလွတ်တော်နဲ့ပတ်သက်တဲ့လုပ်ငန်းအတွေ့အကြုံတွေကိုအသစ်တက်လာမယ်လွတ်တော်ကိုယ်စားလှယ်တွေကိုမိတ်ဆက်ပေးခြင်းနဲ့ကိုယ်စားလှယ်အသစ်တွေကလည်းလွတ်တော်နဲ့ပတ်သက်ပြီးသိချင်တာတွေကိုအပြန်အလှန်မေးမြန်းနိုင်ဖို့လွတ်တော်မိဆက်အစီအစဉ်ကိုလုပ်တာလို့မွန်ပြည်နယ်လွတ်တော်ရေးရာဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ်။လာမယ့်ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အစည်းအဝေးမှာတော့2015ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ဦး၊မွန်အမျိုးသားပါတီက2ဦး၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီက2ဦး၊ပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးနဲ့တက်မတော်သားကိုယ်စားလှယ်10ဦးတို့တက်ရောက်ကြမှာဖြစ်ပါတယ်။
ချင်းမျိုးနယ်စုအရေးအတွက်နဲ့ပတ်သက်တဲ့ချင်းသမိုင်းဆိုင်ရာဆွေးနွေးပွဲတရက်ကိုဇန်နဝါရီလ9ရက်နေ့ကချင်းပြည်နယ်ကလေးမျိုး EPC ဘုရားကျောင်းမှာကျင်းပခဲ့ကြပါတယ်။တကောင်ချင်းဆိုင်ရာချင်းမျိုးသားထောက်ကူပြုကော်မတီ CNACC ကလည်းကြီးမှုကျင်းပတဲ့ဒီဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာချင်းလူမျိုး35မျိုးရှိတယ်လို့ရေးသွက်သတ်မှတ်မှုဟာအမည်ဇာလုံးပေါင်းအများတွေလူမျိုးမျိုးမဟုတ်ပဲဒေသအမည်ကိုတုံးဆွဲတာရှိနေကြောင်းလိမ့်လာဆန်းစစ်ဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကော်မတီကတာဝန်ရှိသူ Slime PP ကပြောပါတယ်။2014ခုနှစ်သကောင်စင်းဆိုင်ရာချင်းမျိုးရာထောက်အကူပြုကော်မတီအနေနဲ့မကြာခင်တွင်လူသူ့တွေ့ဆုံပွဲပြုလုပ်သွားမှာဖြစ်ပြီးသက်ဆိုင်ရာဒေသခံမျိုးနွယ်စုတွေရဲ့ဆန္ဒအတိုင်းအတည်ပြုရယူပြီးမှဗဟုသကောင်စင်းကော်မတီအဖွဲ့ထံကိုပြန်လည်တင်ပြသွားမယ်လို့သိရပါတယ်။
MMA Mix Martial Arts Corps ကိုခံပညာပေါင်းဆောင်ချန်ပီယံကချင်ွယ်ဘွားမြစ်ချနာစာတီအမေရိကန်နိုင်ငံသားအန်ဆန်အောင်လာဟာလာမယ့်မတ်လ18ရက်နေ့ရန်ကုန်မြို့သူဝနအားကစားရုံမှာကျင်းပမယ်ကိုခံပညာအသုံးပြုပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်ရန်ကုန်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ် One Championship လို့အမည်ရတဲ့ပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်လာခဲ့ခြင်းဖြစ်တယ်လို့အန်ဆန်အောင်လာကဇန်နဝါရီလ4ရက်နေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ကချင်တိုင်းရင်းသားအန်ဆန်အောင်လာဘာမစ်ဖိုက်တန်မြန်မာစပကြီးမွေလို့လဲအမေရိကန်နိုင်ငံသားတွေကြားမှာနာမည်ကြီးတဲ့သူဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဘက်ဆောင်ကိုခံပညာအသုံးပြုရှင်ပြိုင်ပွဲစဉ်25ပွဲမှာ16ပွဲအနိုင်ရရှိခဲ့သူလည်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတခိုင်ပြည်နယ်ကြောက်တော်မြို့နယ်ရူချောင်းတလျှောက်မှာဒီဇင်ဘာလ28ရက်နေ့ကနေဇန်နဝါရီလ4ရက်နေ့အထိရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ300ကျော်ဟာအိုးအိမ်တွေကိုစွန့်ခွာပြီးမြောက်ဦးနဲ့ကြောက်တော်မြို့နယ်ကကျေးရွာတချို့မှာဒုက္ခသည်တွေအဖြစ်လာရောက်ခိုးလုံနေကြရပါတယ်။လက်ရှိစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုတော့မောင်အေးကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်နေရဲကနေထွက်ပြေးနေရတဲ့ဒုက္ခသည်တရားကျော်ခုံလုံးရမြောက်ဦးမြို့နယ်ကြည်ရပြန်ကျောက်ဆရာတော်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့အခုလိုမိန့်ကြပါတယ်
။ဒု စိတ်ပြေဒုက္ခတွေကတရားရှိရပေါ့အထူးသဖြင့်အခုဘုန်းကြီးเจ้ามาပဲရှိနေတာပေါ့သူတို့စာဝတ်နေရေးတွေကတော့အလူရှင်တွေကနေလာလူနေကြတယ်
တိုက်ပွဲဖြစ်ပေါ်ရဒေသတစ်ဝိုက်ကကြည်ရသားတွေဟာမြအူးမြို့နယ်ကကြည်ရပြင်ဇီဒီတောင်နဲ့ကြောက်တော်မြို့နယ်ကရွာမပြန်ကြည်ရတွေမှာဒုက္ခသည်စုစုပေါင်း300ကျော်လာရောက်ခိုလုံနေကြတာပါဒုက္ခသည်တွေကိုအရေးပေါ်ထောက်ပံ့မှုတွေလုပ်နေတဲ့ဝင်လာဖောက်ဒေးရှင်းကတာဝန်ရှိသူတဦးဖြစ်တဲ့ဥခိုင်ကောက်ဆင်ကဒုက္ခသည်တွေကိုထောက်ပံ့ပေးနေတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီကတော့ကျွန်တော်တို့ကဒီအနေနဲ့နောက်ပလတ်စစ်ချာပေါ့ဆောင်းနောက်ပြီးတော့ဒီစာပေါ်လေးနောက်မချောက်ကလပေးပေါ့နော်စီစားနေရတာဒီအဓိကစားပြီးတော့မှဟိုကူညီပေးပါတယ်ဒီနေ့မှာတော့ကျွန်တော်တို့ဖောင်ဒေးရှင်းပြင်မေတ္တာရီဆော့ဖောင်ဒေးရှင်းဆိုတဲ့အဖွဲ့အစည်းတက်လာရယ်နောက်ပြီးတော့ကျွန်တော်တို့ချစ်ချစ်ချင်းဒီကရေးပဲဒီမူရေးအဖွဲ့နောက်ကျွန်တော်တို့ဝန်လက်ဖောင်ဒေးရှင်းပေါ့
လာရှိမှာတိုက်ပွဲတွေညီတော်ပြီဖြစ်ပေမဲ့ဒုက္ခသည်တွေနေရက်ကိုပြင်ဖို့စိုးရင်စိတ်တွေရှိနေကြတယ်လို့လဲဥခိုင်ကောက်ဆန်ကစပြောပါတယ်
သူတို့မှာစိုးရင်စိတ်တွေပေါ့နော်နောက်ဖြစ်ရောဒီတော့ပဲဖြစ်နေမှာလို့ဆိုတော့စိုးရင်ကြောင်းကြားတဲ့စိတ်တွေတော့သူတို့မှာခံစားနေရတာပေါ့ဒီစပြေလာတဲ့ရောဂါတွေမှာဟုတ်တ
ယ်မြန်မာစိုက်တပ်ပိုင်မြဝတီတည်င်းစာကရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပေါ်ခဲ့တဲ့အတွက်တရားမှုတူအပါဝင်အရာရှိနဲ့တခြားတပ်သားတို့ကြားဆုံခဲ့ပြီးဒဏ်ရာရသူတို့ရှိခဲ့တယ်လို့ရခိုင်တပ်မတော်ကအလောက်ဆုံးလုံးနဲ့ပြစ်စစ်တချို့သိမ်းဆည်းရမင်းထားပြီးရခိုင်တပ်မတော်ကိုအမြင့်ပြတ်ရှေမုံသွားမယ်လို့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်ထားသလိုဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကရာနဲ့ရှိပြီးကြားဆုံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ဆက်ပြီးတော့တဘာဝဘေးဒဏ်ကြောင့်နေအိမ်တွေပြိုကျပျက်စီးပြီးဒုက္ခအတီရောက်နေကြရတဲ့ဟာခါမျိုးနဲ့အတွင်းကထောင်နဲ့ချီတဲ့ဒုက္ခသည်တွေကနေချင်းပြည်နယ်အစိုးရရဲ့နေရာချထားရဲ့အစီအစဉ်ကိုဇန်နဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုစလိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။တဘာဝဘေးဒဏ်တဲ့ဟာခါဒေတာခံအိမ်နောက်စု900ကျော်အတွက်ချင်းပြည်နယ်ဆိုရရဲ့အိမ်မီနေရာတဲ့ပြန်လည်တည်ဆောက်ရေးနဲ့နေရာချစားရေးအစီအစဉ်ကိုမကျေနပ်လို့အခုလိုလမ်းမပေါ်ထွက်ပြီးဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်တယ်လို့ဆန္ဒပြမှုကိုဥဆောင်တဲ့ကိုတင်ပိန်းကပြောပါတယ
်။ဒီဟာဆောက်ပေးတဲ့အင်ဂျီကိုဦးစားပေးပြီးတော့နေကော့ဖော်ပြတော့ဆောက်ပေးလိုက်တယ်။နောက်ပြီးတော့လမ်းတွေလည်းကျွန်တော်တောင်းဖို့လမ်းတွေဆင်းတော့ပါလေ။တော်တော်လေးမတ်တဲ့အပိုင်းတက်အစင်းကြီးရဖြစ်နေလို့ဒါကြောင့်တောင်းလမ်းကနည်းနည်းပြောင်းလို့ပေးပါ။လမ်းကနည်းနည်းရှင်းပြောင်းလို့ပေးတော့ဆိုတော့ကျွန်တော်မျိုးကပြောထားတယ်နဲ့ဒီနေ့ချစ်ဒါမှလောက်ပေးတဲ့အစီအစဉ်မရှိတဲ့အတွက်ကြောင့်လည်းဒါလည်းတခုဘာလို့ဒီလိုလူတို့ဒုက္ခပေးတဲ့ဆန္ဒကိုကျွန်တော်တော့ထောက်တာဖြစ်ပါလေ
။ဟာခမျိုးဘော်ကရာကြီးဒုက္ခတဲ့ဆရာ5ခုမှခိုလုံနေစေဖြစ်လို့အဲ့ဒီအိမ်တော်စု900ကျော်ထဲကအိမ်တော်စု400ကျော်ကိုအစိုးရကနေအိမ်ဆောက်လုပ်ပေးမှဖြစ်တယ်လို့ရန်ရှိတဲ့300ကိုတော့အစိုးရဆောက်ပေးတာထက်မိမိတို့ပါတာဆောက်လုပ်ကြမှဖြစ်ပြီးအဲ့ဒီအတွက်အစိုးရကမြေကွက်နဲ့နေအိမ်ဆောက်လုပ်မဲ့ကုန်ကျစရိတ်ကိုချပေးမှဖြစ်ပါတယ်အစိုးရစီစဉ်တဲ့နေအိမ်ဆောက်လုပ်သူတွေကိုဒီနှစ်မိုးမကြခင်မှာပြောင်းရွှေ့နိုင်ဖို့အစိုးရဘက်ကနေအပြီးဆောင်ရွက်ပေးမယ်လို့ပြောကြားထားပြီးမဲ့မိမိစီစဉ်တဲ့ဆောက်လုပ်မဲ့သူတွေကိုမြေကွက်ချထားပေးမှုမရှိသေးတယ်လို့အိမ်ဆောက်စရိတ်ချပေးတာမျိုးမရှိသေးတာကြောင့်အခက်ကြုံနေရတယ်လို့ကိုတင်ပိန်းကပြောပါတယ်
အိချေ300မိသားလောက်ကမိမိကိုယ်ကိုစောက်မဲ့ဒုက္ခတွေရရှိတယ်ဒီဒုက္ခတွေကသူတို့မိုးမကြခင်နဲ့အားလဲနေရလေမသေးဘူးဆိုတော့ဒီအချိန်မှာလောက်တော့မိုးကြတယ်မိုးရင်းဆိုတော့တောင်တက်ပါအိစောက်လို့လည်းမရတော့ဒီတော့ဆွဲဖို့လည်းမလွယ်တော့ဘူး
ဒီကိစ္စနဲ့ပတ်သက်လို့တော့ချင်းပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးငွန်စန်းကတော့ပြည်ထောင်စုစိုးရွားကိုတောင်းဆိုထားတဲ့ဘတ်ဂျက်ပမာဏတိုင်းမချပေးနိုင်လာကြောင်းအိမ်ဆောက်လုပ်ဖို့ကွန်ရက်ဆေးကိုမထုတ်ပေးနိုင်သေးတာဖြစ်တယ်လို့ပြောပါတယ
်ကွန်ရက်ဆေးကတော့ပြည်ထောင်စုစိုးရွားကျွန်တော်ပြည်တော်ခုတင်ခါကျော်သာတုံးမှရှိတင်တာလားသာတုံးမှရှိတင်တာကသူကဒီလိုမှပေးပြန်တယ်သူတို့ကပြည်ထောင်စုကပြည်မှာကျွန်တော်ပြေးလို့ရဘူးခုထိကျွန်တော်မရသေးဘူးအခုမှဒီလမ်းလုပ်ဖို့တော့ကျွန်တော်ကျူလုပ်ထားတာပတ်စံလုံးဝမရှိတော့ကျူလုပ်ထားတာအဲ့ဒါပေမဲ့ခုမှပဲကျွန်တော် 1% ပြန်ရတယ်
ဟုတ်ကဲ့
ကျွန်တော်ရှင်းလာတော့ 122 ပြန်လို့ရှင်းတာပေါ့ဒါပေမဲ့ကျွန်တော်ဆိုရတယ်ပြေးနိုင်တာ 1% ပြန်မပြေးနိုင်ဘူးပတ်စံတော့ပွားကြမှာတော့ပြေးနိုင်မှာပွားမချမ်းတယ်ဖြစ်တယ်ဆိုတော့ဒီမှာဆိုရပဲပတ်စံပြီ
းလက်ရှိမှာတော့အစိုးရစီစဉ်တဲ့နေအိမ်စားလုပ်ပေးမဲ့အိမ်တော်စု400ကျော်ထဲက200နီးပါးအတွက်နေအိမ်တွေစတင်စားလုပ်နေပြီးအချော့တက် PC တဲ့အိမ် 30 နှလုံးရှိနေပြီဖြစ်ပေမဲ့နေအိမ်ကိုမိမိပါတာစောက်ကြမဲ့အိမ်တော်စု300ကျော်အတွက်လဲမကြခင်ရက်ပိုင်းတွေမှာမြေကွက်တွေချစားနိုင်တော့မယ်လို့ဝန်ကြီးဦးငွန်စန်းကပြောပါတယ်ခင်ဗျာ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးရှမ်းပြည်နယ်အဆင့်အပြစ်ခန့်ရက်စေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပြီးဖြစ်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ bami.voenews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါလေရှင်
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အရှေ့လယ်ပိုင်းဒေသမှာရှိတဲ့ Saudi Arabia နဲ့ Iran နိုင်ငံတို့အကြားတန်တမာရေးအရာတင်းမာမှုတွေဖြစ်ပေါ်နေတာကိုရှော့ချကြဖို့ American ပြည်ထောင်စုကတိုက်တွန်းနေပါတယ်။ Saudi Arabia နိုင်ငံဟာ Iran နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ပြီး Bahrain နဲ့ Sudan နိုင်ငံတို့ကလည်းအလားတူတန်တမာဆက်ဆံရေးဖြတ်တောက်လိုက်ကြသလို UAE, Arab စော်ဘွားများနိုင်ငံကလည်း Iran နိုင်ငံနဲ့တန်တမာဆက်ဆံရေးအဆင့်ရှော့ချလိုက်ပါတယ်။ရှီယာဘာသာရေးခေါင်းဆောင်ရှိခ်နီမာဘကာအယ်နီမာအပါအဝင်လူပေါင်း58ဦးကိုဆော်ဒီနိုင်ငံကကွပ်မြစ်လိုက်ပြီးတဲ့နောက်မှာအီရန်နဲ့ဆော်ဒီအကြားဆက်ဆံရေးတွေတင်းမာလာခဲ့တာဖြစ်ပါတယ်။ရှီယာဘာသာရေးခေါင်းဆောင်ကိုတပ်ဖြတ်လိုက်တဲ့အပေါ်အီရန်ကပြစ်တင်ရှုတ်ချလိုက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေအီရန်နိုင်ငံအတွင်းဖြစ်ပေါ်ခဲ့ပါတယ်။တဟီရန်မြို့တော်မှာရှိတဲ့ဆော်ဒီတန်ယုံကိုဆန္ဒပြသမားတွေကဝင်ရောက်ပြီးမိရှုဖျက်ဆီးခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံကကွပ်မြက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဟိဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကဆော်ဒီအစိုးရအနေနဲ့တရားစီရင်မှုတွေမှာတရားမျှတပြီးပွင့်လင်းမြင်သာမှုရှိအောင်လှုံ့ဆော်ဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းပါကြောင်းပြောကြားခဲ့ပြီးဘာသာရေးကောင်ဆောင်နီမာကိုကွပ်မြက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်မိကြောင်းပြောကြားလိုက်ပါတယ်။တဟီရန်မြို့တော်မှာရှိတဲ့ဆော်ဒီတန်ယုံကိုတိုက်ခိုက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းတရမိုင်းဆိုင်ရာအဆောက်အဦတွေကိုတိုက်ခိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးအလေးနဲ့ထားကြောင်းမစ္စတာကာဘီကပြောပါတယ်။တန်ယုံကိုတိုက်ခိုက်တဲ့သူတွေကိုအီရန်တာဝန်ရှိသူတွေကဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုတဲ့သတင်းတွေကြားသိရတဲ့အကြောင်းနဲ့အီရန်အနေနဲ့တန်တမာအဆောက်အဦတွေကိုကာကွယ်စောင့်ရှောက်ပေးရမယ်ဆိုတဲ့နိုင်ငံတကာစံနှုန်းတွေအရလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုလေးစားလိုက်နာဖို့တောင်းဆိုလိုက်ပါတယ်။တန်တမာဆက်ဆံရေးဖြတ်တောက်လိုက်တာနဲ့ပတ်သက်လို့လည်းနှစ်နိုင်ငံအကြားတန်တမာရေးအရထိတွေ့ဆက်ဆံဖို့ခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးထားရှိကြဖို့နဲ့သဘောထားကွဲပြားနေတဲ့အချက်တွေကိုလက်တွဲဖြေရှင်းကြဖို့နိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကဆက်လက်ပြောကြားလိုက်ပါတယ်။နှစ်ဖက်သဘောထားကွဲပြားမှုတွေဟာအစွန်းမရောက်မှုငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထောက်ခံအားပေးနေတဲ့နိုင်ငံတကာအသံဝိုင်းရဲ့လိုအပ်ချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေကြောင်းမစ္စတာကာဗီကပြောပါတယ်။ဒေတာရင်းကခေါင်းဆောင်နေအနေနဲ့လက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကြအောင်နှစ်ဆတိုးလှုပ်ဆောင်ကြဖို့အမေရိကန်ပြည်ထောင်စုကထပ်လောင်းတိုက်တွန်းလိုကြောင်းဒါမှလည်းအီရတ်၊ဆီးရီးယား၊ယေမင်နဲ့အရှေ့လယ်ပိုင်းဒေသတစ်လျှောက်လုံးမှာဖြစ်နေတဲ့အရေးပါတဲ့ကိစ္စရပ်တွေကိုအားလုံးဝိုင်းဝန်းဖြေရှင်းနိုင်ကြမှာဖြစ်ကြောင်းမစ္စတာကာဗီကပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့အာဘော်ပဲဖြစ်ပါတယ် VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကိုချစ်တဲ့တော်ရရှင်နေနေနဲ့ VOA ကိုစာရေးသားခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းစီစဉ်လို့လိမ့်မူပြီးစာလိုက်တက်တာမှတ်855ရန်ကုန်စာလိုက်ကြီးကိုပေးပို့နိုင်ပါတယ်ရှင်ဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပါတယ်ရှင်ခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကြင်ချုံပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါအောင်မရှင
်။ American ထူးခြားနိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုတွားရောက်မယ်လို့ American နိုင်ငံခြားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံကိုရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူပြောင်းအခြေအနေတွေကိုကိုယ်တိုင်မြင်တွေ့နိုင်ဖို့အတွက်တွားရောက်မှာဖြစ်ကြောင်းပြောတာပါ။Mr. Blinken ဟာနေပြည်တော်ကို January 18, 18ရက်တွေမှာတောက်အောင်ဆင်အတွင်းအစိုးရခေါင်းဆောင်တွေနဲ့ဒေါင်ဆန်းစုကြည်တို့ကိုတွေ့ဆုံပြီးရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲမှာ American အစိုးရရဲ့ကတိပေးတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။တချိန်ထဲမှာပဲ American Democracy လူခွင့်ရဲ့အလုသမားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malinowski ကလည်း January 18ရက်နဲ့19ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာချက်တပ်ရီးနေဘုံဖောက်ခွဲပြီးတနက်နေ့ပြစ်ခတ်တိုက်ခိုက်မှုတွေကို IS စစ်သွေးကြော်တွေကလှုပ်ဆောင်လာလို့ကြေညာခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်တေဆုံးသူ9ဦးရှိပြီး9ဦးကဝင်ရောက်တိုက်ခိုက်သူတွေဖြစ်ပါတယ်တူရကီနိုင်ငံဟာလွန်ခဲ့တဲ့နှစ်ရက်ကအစ္စတန်ဘူမှာဖြစ်ပွားခဲ့ပြီးဂျပန်ကမ္ဘာနဲ့ခီးသွား10ဦးတေဆုံးစေခဲ့တဲ့အထူးကံဘုံခွဲတိုက်ခိုက်မှုတွေလက်တုံပြန်တဲ့အနေနဲ့အီရန်နဲ့ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြော်200ကိုတုတ်တင်ရှင်းလင်းတယ်လို့ပြောပါတယ်တူရကီတပ်ဖွဲ့ဝင်တွေကဆီးရီးယားနဲ့နယ်စပ်တစ်လျှောက်အီရန်မြောက်ပိုင်းတူရကီစစ်စခန်းတစ်ခုနားမှာရှိတဲ့ IS အဖွဲ့ပြစ်မှတ်900ကိုအမြောက်တွေတင့်ကားတွေနဲ့ပြစ်ခတ်ခဲ့တာပါအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်နဲ့ချက်တပ်ရင်းတွေတိုက်ခတ်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဒေသက IS စစ်သွေးကြော်ရဲ့ထိပ်တန်းခေါင်းဆောင်တအူးနဲ့တခြားတပုံ12ဦးသေဆုံးခဲ့ရပါတယ်
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလေရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zinat Abdurrahman ဖြစ်ပါတယ်ကျွန်မကတော့နန္ဒာချမ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်ညနေပိုင်း6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25ရိုးကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်တွေကိုထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.